to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်။2018ခုနှစ်ဩဂုတ်လ5ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေ line to meter 2532.51 နဲ့ line to meter 190ကနေ direct တင်ဆက်နေပါပြီရှင်။ဒီညအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမသင်္ကီထိုက်ပါရှင်။လုံခြံခံရမှုကနေလွတ်မြောက်လာတယ်လို့ပြောဆိုလိုက်တဲ့ဗနီဇွဲလားသမ္မတကဒီတိုက်ခိုက်မှုအတွက်အမေရိကန်ကိုအပြစ်တင်ပါတယ်။အမေရိကန်နဲ့ကိုလံဘီယာကိုအပြစ်တင်ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံအမတ်ကြီးစီးနှင်းလိုက်ပါလာတဲ့ကမင်းညာတို့ကတိုက်ခိုက်ခံရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တဲရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေနားဆင်ရမယ့်တနင်္ဂနွေညရဲ့ထိတ်တဲရောက်သတင်းမှာတော့လွန်ခဲ့တဲ့နှစ်1988ခုနှစ်ကနိုင်ငံတဝန်းယဟန်ရှင်လူကျောင်းသားပြည်သူများတိုင်းပြည်လုံးတိုင်းတန်တဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူထုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့ခုချိန်ထိပြည်သူလူထုလိုလားတောင်းတခဲ့တဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်မရသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုပါတယ်
ဒီလိုဒီဒီမိုကရေစီရောက်ပြီပေါ့ပြီးခဲ့တာနှစ်30ရှိပြီเนาะတော့ဆိုရင်ကတော့ကျွန်တော်တို့အဲဒီ88တုန်းကဒီလူကြီးတောင်းဆိုခဲ့တဲ့အချိန်တွေကျွန်တော်တို့ပြည်ပေါ်ရ
တခင်ကိုရောမိုင်းကွင်ရဲ့ကဥထုံဝင်းငင်းပြောသွားတာပါအပြည့်စုံကနောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကမ်းမှာတော့နှစ်တန်ကြာရက်ဆိုင်ထားတဲ့ဒဝဲရင်နဲ့စိတ်ကန်းနဲ့စီးပွားရေးစုံတို့ကိုမကြာခင်မှာပြန်လည်စတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းကိုသူအစီအစဉ်ဖြစ်ဆွေးနွေးတင်ဆက်ထားပါတယ်ဒါအပြင်တရားစီရင်ရေးပြဿနာဘသူတွေမှာတာဝန်ရှိတယ်လဲဆိုရဲဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်ဘုံတက်ထားတဲ့အဝေးရင်ဒရုန်းယာဉ်တွေအပါအဝင်သူ့ကိုလုတ်ကြံဖို့ဂျန်စီဘူးအာနေလွတ်မြောက်လာတယ်လို့ဗင်နီဇွဲလားသမ္မတနီကိုလာမာဒူရိုကပြောဆိုပြီးဒီတိုက်ခတ်မှုအတွက်အမေရိကန်ပြည်ထောင်စုနယ်ကိုလံဘီယာအပေါ်မှာပြစ်တင်ပြောဆိုပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကတော့ဒီတိုက်ခတ်မှုမှာအမေရိကန်ပါဝင်မှုမရှိဘူးလို့ Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာညင်းပယ်ခဲ့ပါတယ်။မနေ့စနေနေ့နှောင်းပိုင်းရုပ်မြင်သံကြားကနေမင်္ဂွန်ပြောတာမှာတော့ဗင်နီဇွဲလားသမ္မတမာဒူရိုကလက်ရဝါဒီဒီရဲ့ဂျန်စီမှုအဖြစ်ပြောဆိုပြီးအိမ်နီးချင်းကိုလံဘီယာနိုင်ငံကိုအပြစ်တင်ပါတယ်။တိုက်ခိုက်မှုနောက်ွယ်မှာကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ပါဝင်မယ်ဆိုတာကိုသူသံရမရှိဘူးလို့လည်းထပ်လောင်းပြောဆိုပါတယ်။ကိုလံဘီယာဆွေးရရင်သတင်းရှင်းပြတစ်ခုကတော့သမ္မတဆန်တိုစ်အပေါ်ဆွဆွဲချက်တွေကအခြေမြင့်မရှိဘူးလို့ AFP သတင်းအေဂျင်စီကိုပြောဆိုခဲ့ပါတယ်။ကနေဦးစုံစမ်းစစ်ဆေးမှုတွေအရတော့ငွေကြေးထောက်ပံ့ပေးမှုအများပြားကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာနေထိုင်နေကြတယ်လို့လည်းဗင်နီဇွဲလားသမ္မတကပြောပါတယ်။ဒီအကြံဖက်ဝါရာဆွဲအဖွဲ့တွေကိုသမ္မတဒေါ်နယ်ထရန့်အနေနဲ့တိုက်ဖြတ်ဖို့အဆင်သင့်ရှိနေမယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။ဂျန်စီသူအများအပြားကိုဖမ်းဆီးထားကြောင်းဗင်နီဇွဲလားခေါင်းဆောင်ကပြောဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးအခမ်းအနားတစ်ခုမှာသမ္မတမာဒူရိုပြောဆိုနေချိန်ပောက်ကွဲသံတွေကြားရတာကြောင့်မာဒူရိုနဲ့တခြားသူတွေချောက်လန့်တကြဖြစ်ခဲ့တာကိုရုပ်မြင်သံကြားမှာတွေ့မြင်ရပါတယ်။ခဏကြာမှာတော့စစ်သားတွေကအတားအဆီးတွေကိုကြော့ဖြတ်ဝင်လာပြီးအကာအကွယ်ပေးခဲ့ကြပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာနေတိုးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတပ်ဖွဲ့ဝင်တွေပူးတွဲပြီးကင်းလက်နေတာကိုအသေးခံဘုံခွဲသမားတဦးကတိုက်ခိုက်ခဲ့တာကြောင့်နေတိုးတပ်ဖွဲ့ဝင်၃ဦးသေဆုံးသွားတယ်လို့အာဖဂန်မှာရှိတဲ့နေတိုးထောက်ကူပေးရေးအဖွဲ့ကဒီကနေ့မှကြေညာလိုက်ပါတယ်။ဒါ့ပြင်အမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အာဖဂန်မျိုးသားတပ်ကစစ်သား၂ယောက်လည်းဒီပေါက်ကွဲမှုတွင်မှဒဏ်ရာရခဲ့ကြတယ်လို့နေတိုးထောက်ကူပေးရေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုတွင်သေဆုံးသွားသူတွေနဲ့ဒဏ်ရာရသွားတဲ့သူတွေအပြင်ဒဏ်ရာရသွားတဲ့အာဖဂန်တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေအတွက်လည်းထပ်တူဝမ်းနည်းချီကျွမ်းရပြီးဆုတောင်းပေးနေပါတယ်လို့အာဖဂန်မှာရှိတဲ့နေတိုးထောက်ကူပေးရေးတပ်ဖွဲ့နဲ့အမေရိကန်တပ်ဖွဲ့တွေရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျော်နီကောဆန်ကပြောပါတယ်ကြာဆုံးခဲ့တဲ့စစ်သားတွေကချက်သမရာနိုင်ငံသားတွေဖြစ်ကြောင်းနေတိုးထောက်ပံ့ရေးမစ်ရှင်ကအတည်ပြုပါတယ်သူတို့ရဲ့ပေးဆက်ဆွလွန်မှုတွေဟာဆိုရင်ကျွန်တော်တို့ရဲ့နှလုံးသားမှာရောတမိုင်းမှာပါဂရီးတင်သွားမှာဖြစ်ပြီးကျွန်တော်တို့ရဲ့တန်ဋိဌာန်လည်းပုံပြီးခိုင်မာလာမှာဖြစ်ကြောင်းဗိုလ်ချုပ်ကြီးနီကောဆန်ကပြောပါတယ်ဒီတိုက်ခိုက်မှုဘယ်မှာဖြစ်ပွားခဲ့လဲဆိုတာကိုလည်းနေတိုးထောက်ကူပေးရေးမစ်ရှင်ဖွဲ့ကမပြောသေးပါဘူးနေတိုးတပ်ဖွဲ့ကမကြေညာခင်နိုင်ပိုင်းလို့မှာပဲတာလီဘန်တွေကတော့အမေရိကန်စစ်တပ်ကိုကပူးမြို့နဲ့ကီလိုမီတာ60အကွာကပါဝင်ခရိုင်မှာတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရဇဘီဟူလာမူဂျာဟစ်ရဲ့ကတော့ဒီတိုက်ခိုက်မှုတွင်မှာအမေရိကန်စစ်သား၈ယောက်ထိခိုက်ဒဏ်ရာရသေးဆုံးခဲ့တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေအတွင်းမြန်မာအရေးကိုလည်းအလေးထားဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ
် While reaffirming our support for Myanmar's ongoing democratic transition we also address the important steps required to resolve the
မြန်မာနိုင်ငံရဲ့လက်ရှိဆောင်ရွက်နေကြတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံအားပေးကြောင်းရခိုင်ပြည်နယ်တွင်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ထနာတွေပြည်လည်ရေးအတွက်အရေးတကြီးဆောင်ရွက်စရာတွေကိုလည်းဆွေးနွေးခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသား၏ဝန်ကြီးကပြောဆိုခဲ့တာပါ။အာဆီယံအစည်းအဝေးတွေအတွင်းအမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုကမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံထားမှာတော့ဖမ်းဆီးထားတဲ့ Reuters သတင်းတော်နှစ်ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အာဆီယံစည်းဝေးတွေအတွင်းမြန်မာပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့တီးခြားတွေ့ဆုံတာမှာအမေရိကန်နိုင်ငံသားရေးဝန်ကြီးကဒီကိစ္စကိုပြောဆိုခဲ့တာဖြစ်တယ်လို့နိုင်ငံသားဌာနပြောခွင့်ရက VOA ကိုပြောပါတယ်။ရိုက်တာသတင်းထောက်နှစ်ဦးကိုဖမ်းဆီးထားမှုအပေါ်အမေရိကန်ကအထူးပဲစိုးရိမ်မကင်ဖြစ်ကြောင်းလည်းထပ်လောင်းပြောပါတယ်။ရိုက်တာသတင်းထောက်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်ရုံးထုတ်စစ်ဆေးနေတာဖြစ်ပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာသူ့ရဲ့အရှိတောင်အာရှခီးစဉ်ကိုဒီကနေ့မှဆုံးသတ်လိုက်ပြီဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာအင်ဒိုနီးရှားနိုင်ငံကနေဒီကနေ့မှပြန်လည်မထွက်ခွာခွင့်မှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံနဲ့ဆက်ဆံရေးကိုတံပိုးထားတယ်လို့ပြောကြားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာစနေနေ့ကတော့အင်ဒိုနီးရှားနိုင်ငံသားဝန်ဂျီရက်နိုမာဆူဒီနဲ့တွေ့ဆုံခဲ့ပါတယ်နိုင်ငံသားဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တဲ့အတွင်းမှာသူတို့ဟာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့မြောက်ကိုရီးယားနဲ့တံပြန်ကျန်းဖက်ဝါဒအပအဝင်ဒေသရင်းလုံခြုံရေးစိန်ခေါ်မှုတွေအပေါ်နိုင်ငံစုံပါဝင်လှုပ်ဆောင်ကြဖို့ကိစ္စကိုလည်းကိစ္စနဲ့အပြန်အလှန်ကြိုးစည်းပွားတွေကိုအခြေခံတဲ့တခြားနိုင်ငံသားမူဝါဒတွေကိုဆွေးနွေးခဲ့ကြပါတယ်နိုင်ငံသားဝန်ကြီးပွန်ပီယိုဟာစင်ကာပူနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုစနေနေ့မှာတွားရောက်ခဲ့ပါတယ်စင်ကာပူနိုင်ငံမှာရှိစဉ်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့သတင်းစကားတွေလည်းအမျိုးမျိုးဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ကြီးမာစီယာဘာနီကာလိုက်ပါလာတဲ့ကမနေ့စနေနေ့ညနှောင်းပိုင်းမြို့တော်ဓာတ်ကားမှာတိုက်ခိုက်ခံခဲ့ရပါတယ်။အခုညပေးရဲ့အဖွဲ့အစည်းတစ်ခုကအခြေကဲရဲ့နှုတ်ဆက်ညစာစားပွဲကအပြန်အခုလိုတိုက်ခိုက်ခံရတာပါ။မိုဟာမတ်ပါအရက်မှာတမ်မတ်ကြီးလိုက်ပါလာတဲ့ကားကိုလက်နက်ကိုင်အမျိုးသားအဖွဲ့ကတိုက်ခိုက်ခဲ့ကြောင်းဒီထဲကတချို့ကဆိုင်ကယ်ရီနဲ့ဖြစ်ကြောင်းတမ်မတ်ကြီးနဲ့သူမရဲ့လုံခြုံရေးအဖွဲ့တို့ကတော့အဲ့ဒီနေရာကနေထိခိုက်မှုမရှိဘဲထွက်ခွာလာနိုင်ခဲ့တယ်လို့ဓာတ်ကားမြို့တော်ကအမေရိကန်တန်ယုံရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။တန်မတ်ကြီးနောက်သူမရဲ့ရင်မောင်းတွေလုံခြုံရေးဝန်ထမ်းတွေထိခိုက်ဒဏ်ရာမရတဲ့အကြောင်းဒါပေမဲ့လည်းလုံခြုံရေးကားနှစ်စင်းကတော့အနည်းငယ်ပျက်စီးသွားတယ်လို့ကြီးညာချက်မှာဖော်ပြပါတယ်။တိုက်ခိုက်ခံရမှုကိုမြင်းမြန်ဆန်ဆန်နဲ့ကျွန့်ကျင်ပိုင်နိုင်စွာဆောက်ရွက်ပေးခဲ့မှုအတွေ့ရဲတပ်ဖွဲ့ကိုကျေးဇူးတင်ကြောင်းလဲဓာတ်ကားမြို့တော်ကအမေရိကန်တန်ယုံကြီးညာချက်မှာဖော်ပြထားပါတယ်။လူခွင့်ရေးဆောင်ရွက်တဲ့ The Hunger Project ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ဘင်္ဂလားဒေ့ရှ်ဆိုင်ရာညွှန်ကြားရေးမှူးလည်းဖြစ်တဲ့ဘာဒီရဲ့အလမ်မာဂျန်ဒါအတွက်ကျင်းပတဲ့ညစာစားပွဲကိုတန်အမတ်ကြီးဘာနီကာတက်ရောက်ခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟောင်းကမဲလ်ဟူစိန်လည်းအဲ့ဒီညစာစားပွဲကိုတက်ရောက်ခဲ့တယ်လို့ယုံကြည်ရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာမှာရင်သွားရှင်လာအခြေအနေပေါ်ထောက်နေချီတဲ့ကျောင်းသားတွေဆန္ဒပြနေကြတာပါဒါပေမဲ့မနစ်စနေနေ့ညကအမေရိကန်တပ်မကြီးတိုက်ခိုက်ခံရမှုကဒီဆန္ဒပြပွဲတွေနဲ့ပတ်သက်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရင်းအနေကင်းရှင်းရေးထိထိရောက်ရောက်လုပ်ဖို့နဲ့ကျောင်းတွေနားမှာလမ်းသွာလမ်းလွာတွေဘေးအနေကင်းရှင်းရေးအကာအကွယ်ပို့ပေးဖို့ခုနှစ်ရက်မြောက်တောင်းဆိုဆန္ဒပြကြတဲ့ကျောင်းသားတွေနဲ့ရဲတပ်ဖွဲ့ကြားစနေနေ့ကရုံးရင်းဆန်ခတ်ဖြစ်ခဲ့ကြပါတယ်။ ဒကာမျိုးတော်ကဒမ်မွန်ဒီအရက်မှာရာချီရှိတဲ့ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ရုံပုံးတွေနံပါတ်တုပ်တွေတုံပြီးနှိမ်နှင်းဖြုတ်ခွဲခဲ့သလိုဆန္ဒပြသူတွေကလည်းကြောက်ခဲတွေနဲ့ပြန်ပြီးတော့ပြစ်ပောက်ခဲ့ကြပါတယ်။ကျောင်းသားတွေကိုရဲတွေကရဘာချီတွေနဲ့ပြစ်ခတ်ခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒါပေမဲ့လည်းရဲတပ်ဖွဲ့ဘက်ကတော့ရဘာချီတွေတုံးတယ်ဆိုတာကိုညှင်းဆိုပါတယ်။ရေးပေါ်ဌာနဆရာဝန်အဒူးရှာဘီယာကတော့သူဆေးရုံကနေကျောင်းသား115ယောက်ကိုကုသပေးခဲ့ရကြောင်းဒီတဲကတချို့ကတော့ရဘာကြည်စံနေမှန်လို့ဒဏ်ရာရကြတာဖြစ်ကြောင်းပြည်သူ့သတင်းအေဂျင်စီ AFP ကိုပြောပါတယ်ကျောင်းသားတချို့ကတော့အချိန်နေစိုးဝါလွန်ကြောင်းလည်းပြောပါတယ်ဆန္ဒပြသူတွေကကားတွေကိုလည်းဖျက်ဆီးကြပါတယ်မီတင်ရှုခံရတဲ့ကားတွေပါဝင်ဒီသတင်းပတ်အတွင်းမှာကားစီးရင်300ကျော်ဖျက်ဆီးခံခဲ့ရတယ်လို့ပြည်နယ်ဝန်ကြီးကသတင်းတော့တွေကိုပြောပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်လွန်ခဲ့တဲ့နှစ်1988ခုနှစ်ကနိုင်ငံအဝန်းယဟန်းရှင်လူကျောင်းသားပြည်သူများတိုင်းပြည်လုံးအတိုင်းအတာနဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူမှုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့အခုအချိန်ထိပြည်သူလူထုလိုလားတောင်းတခဲ့တဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုမရရှိသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ကြပါတယ်။မဆုမြတ်မုံကအပြည့်အစုံကိုဆက်သွယ်မေးမြန်းထားပါရဲ့ရှင်။
ဟုတ်ပါတယ်1988ခုနှစ်မှာမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီအင်အားစုတွေအပါအဝင်ယဟန်းရှင်လူကျောင်းသားပြည်သူအပေါင်းလမ်းမတွေပေါ်ထွက်ပြီးဆရာနာရှင်ကိုဆန့်ကျင်တိုင်းပြည်အတွက်စစ်မှန်တဲ့ဒီမိုကရေစီရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဟာဆိုရင်လာမယ့်ဩဂုတ်လ10ရက်နေ့မှာတော့နှစ်ပေါင်း30တိတိပြည့်မြောက်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရက်သားအစိုးရတရက်အုပ်ချုပ်တဲ့အထိအုပ်ချုပ်ရေးအာဏာကိုရယူနိုင်ခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတိသာထင်ရှားတဲ့နိုင်ငံရေးအပြောင်းလဲတွေမတွေ့ရပဲရှစ်လေးလုံးလူလူရေးတော်ဘုံကြီးကနေပြည်သူအများလူလားတောင်းတခဲ့ကြတဲ့စစ်မှန်တဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူခွင့်ရေးတွေအပြည့်အဝရဖို့ကတော့စိန်ခေါ်မှုအခက်အခဲတွေနဲ့ရင်ဆိုင်နေရတုံးပဲလို့ပြည်တွင်းပြည်ပဒီမိုကရေစီအင်အားစုတွေကထောက်ပြပါဗျ။ရှစ်လေးလုံးနှစ်30ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံတော်ဝန်ကျင်းပဖို့ပြင်ဆင်နေကြပြီးအဓိကကတော့ရှစ်လေးလုံးရေးတော်ဘုံကနေလူလူတောင်းဆိုခဲ့တဲ့ဒီမိုကရေစီစနစ်ကိုရရှိဖို့ဆိုရင်တော့2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်မယ်လို့ဆရာကြီးသခင်ကိုရောမိုင်းကိုရက်ကဥထုံးဝင်းကြီးကအခုလိုသုံးသပ်ပါတယ
်ဒီလိုလုံးဒီဒီမိုကရေစီရေးတော်ဘုံကြီးပေါ့ပြီးခဲ့တာနှစ်30ရှိပြီပေါ့နော်အဲဒီမိုကရေစီအခြေခံခွင့်ရေးတွေကလည်းအခုချိန်မှာမျက်နှာစာကြီးသားကိုလည်းမျက်နှာစာပြောဆိုမှုတွေကကြီးအောင်နေပါဘူးအဲ့လိုလိုက်တွေကတရှိတာမျိုးကျုံးနေရတာပါလေဒီနေ့ချိန်မှာကျွန်တော်တို့ကျုံးနေရတဲ့အဲစိတ်ခေါ်မှုတွေအဲကိုကြီးမှုအခြေခံဥပဒေဘာမှရှိပါဘူးအခြေခံဥပဒေ
ရှင်လေးလုံးရဲတော်ဘုံကြီးအတွင်မှာငိမ့်ချန်းစွာဆန္ဒပြခဲ့ကြတဲ့ယဟန်ရှင်လူပြည်သူတွေကိုစစ်တပ်ကနေအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်နိုင်ငံတော်ဝန်ထောင်ထဲချပြီးတည်ဆုံခဲ့ကြရပါတယ်အဲ့ဒီတုန်းကတည်ဆုံပြောင်းဆုံခဲ့ရတဲ့ဒီမိုကရေစီရေလှုံ့ဆော်သူပြည်သူတွေရဲ့စိတ်ရင်အတိအကျသိနိုင်ရေးအတွက်ကိုလည်း88မျိုးဆက်တွေကမှတ်တမ်းပြုစုနေကြပါတယ်မနေ့ပြန်ဩဂုတ်လ6ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိရန်ကုန်တက္ကသိုလ်ကျောင်းဝင်းထဲမှာတော့88မျိုးဆက်ကျောင်းသားတွေစုပေါင်းပြီးတော့ရှင်လေးလုံးနေ30ပြည့်အခမ်းအနားကျင်းပဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်အဓိကကတော့ရှင်လေးလုံးရေတော်ဘုံကြီးရဲ့အထိမ့်မဲ့သမိုင်းဆိုင်ရာအထောက်အထားသတင်းမှတ်တမ်းတွေကျောင်းသားလှုံ့ဆော်မှုတွေရဲ့သမိုင်းမှတ်တမ်းတွေကိုတင်ဆက်ထားတဲ့ရှင်လေးလုံးသမိုင်းပြတိုက်ကိုဖွင့်လှစ်ပြသမှာဖြစ်ပြီးမြန်မာပြည်ဒီမိုကရေစီရဲ့နှစ်30ခီးအပါအဝင်တိုင်းရင်းသားတန်းတူညီမျှရေးဖက်ဒရယ်ပြည်ထောင်စုနဲ့မြန်မာနိုင်ငံရေးမြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်စနစ်ဆတဲ့ခေါင်းစဉ်တွေနဲ့ရှစ်လေးလုံးကျောင်းသားမျိုးဆက်တွေဒီမိုကရေစီအင်အားစုတွေကဥဆောင်ဆွေးနွေးကြမှာဖြစ်တယ်လို့ရှစ်လေးလုံးမျိုးဆက်ကျောင်းသားခေါင်းဆောင်တဦးဖြစ်ခဲ့တဲ့ဦးသက်ထွန်းကအခုလိုရှင်းပြပါတယ်
။ကျောင်းရဲ့နေ့မနေ့၈နိုင်ခွဲဆန်းမယ်ဒီ၈ရက်နေ့နေ့လေ၁၂နာရီမှာတည်ဝင်ခန္ဓာကုန်လုံးပြီးမယ်။မနေ့ပြန်လုပ်မဲ့ဥစ္စာကမနေ့၈နာရီခွဲမှာခန္ဓာဖွင့်မယ်နော်အဲ့အခမ်းအနားဖွင့်တဲ့ဥစ္စာကတော့အာစီမာပဲအခမ်းအနားဖွင့်ပွဲကိုလုပ်လိုက်မယ်ပြောမယ်အာစီမာကအဓိကပြကန်းနေရှိရယ်နော်ဒီရှင်လေးလုံးနဲ့ပတ်သက်တဲ့သမိုင်းကြောင်းပြကန်းနေရှိမယ်ခုနှစ်ရက်နေ့ကျတော့မနေ့9နာရီကနေပြီးတော့စမယ်ဆွေးနွေးပွဲကိုမြန်မာနိုင်ငံရေးနဲ့ဆရာနာရှင်စနစ်ဆွေးနွေးပွဲခေါင်းစဉ်3ခုနဲ့အပိုင်း3ပိုင်းအဖြစ်ဆွေးနွေးမယ်အရှိန်အနေမှာတော့ အာစီထဲမှာပဲအခမ်းအနားကိုအပြည့်အစုံကျင်းပမယ
်မြန်မာနိုင်ငံမှာ8,230ပြည့်အခမ်းအနားတွေကျင်းပဖို့ပြင်ဆင်နေကြချိန်မှာပဲနိုင်ငံတကာရောက်ဒီမိုကရေစီအင်အားစုတွေကလည်း8,000အခမ်းအနားတွေကိုစုပေါင်းကျင်းပနေကြပါတယ်ဩဂုတ်လ4ရက်နေ့ကကနေဒါနိုင်ငံတော်ရန်တိုမြို့မှာကျင်းပခဲ့တဲ့8,230ပြည့်အခမ်းအနားကိုတော့အမေရိကန်ပြည်ထောင်စုကနေဒါနဲ့နိုင်ငံတကာကဒီမိုကရေစီအင်အားစုတွေတက်ရောက်ခဲ့ကြတဲ့အကြောင်းအခမ်းအနားဖြင့်မြောက်ရေးဦးဆောင်သူတူဦးဖြစ်တဲ့88မျိုးဆက်ဒီမိုကရေစီရေးလှုပ်ရှားသူတူဦးဖြစ်တဲ့ဦးညွန့်လှကပြောပြပါတယ်
ကျွန်တော်တို့ဒီကနေဒါမှာရှစ်လေးလုံးခန္ဓာကိုမနေ့ကလောက်ပါတယ်ရှစ်လေးလုံးနဲ့ပတ်သက်တဲ့အကြောင်းအရာတွေကြပြရွတ်ဆိုွဲတွေရှစ်လေးလုံးအကြောင်းဟောပြောတာတွေနောက်တစ်ခုနိုင်ငံတကာမှာရှိနေတဲ့ရောက်နေတဲ့အုပ်စုတွေပေါ့အထူးသဖြင့်အမေရိကန်နဲ့ကနေဒါမှာရှိနေကြတဲ့ရဲဝေးက88ရဲဘော်ဟောင်းများတွေကလည်းလာရောက်ပြီးတော့စကားပြောကြပါတယ်
ဩဂုတ်လ4ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုမြောက်ကရိုင်းလိုင်းနာပြည်နယ်ချမ်ပါဟေးမှာလဲ8,230ပြည့်အခမ်းအနားမှာတော့မြန်မာဒီမိုကရေစီရေးနဲ့လက်ရှိနိုင်ငံရေးအခင်းအကျင်းတွေကိုသုံးသပ်ဆွေးနွေးခဲ့ကြတယ်လို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုအောင်တန်းကအခုလိုပြောပြပါတယ
်8,230ပြည့်ပြန်ပါတဲ့ဒီအကြီးအကျယ်ချက်တွေကတော့ပဋိကတော့ကျွန်တော်2008ဖွဲ့စည်းပုံကြီးစတော့ကျောင်းလမ်းရှိတဲ့ဦးစစ်တပ်အောက်မှာပဲတွားပြီးတော့ဟလာဆိုရတဲ့ကရှိနေရဆိုရပုံမှာလည်းကျွန်တော်တို့ကြောင်းရဖို့ဆိုရဟာမျိုးတွေရှိတယ်လို့တိုင်းလာအင်အားစုတွေကလည်းဒီဆက်ရကြောင်းလူစနစ်ကိုလိုအပ်တယ်ဆိုတဲ့အကြောင်းတွေကိုပြောတဲ့တိုင်းလာအင်အားစုတွေကတော့ပြောတဲ့ဥစ္စာတွေရှိပါတယ်ကျွန်တော်တို့ရဲ့ဆောင်းတောင်းဆိုမှုတွေကတော့ပြည်စုံတွေကိုရှင်းလင်းလုံးရဲ့အကြီးအကျယ်မှန်ချက်ပိုင်းနိုင်ငံတော်ကိုပြည်စုံတင်ဖြစ်နေ
မြန်မာနိုင်ငံမှာအကြီးမားဆုံးလူထုအုံကြွားမှုကြီးဖြစ်ခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးည30တင်းတင်းပြည့်တဲ့နေ့လာမယ့်ဩဂုတ်လ10ရက်နေ့ကြာရောက်ချိန်မှာလဲရန်ကုန်မန္တလေးပါဝင်ပြည်နယ်နဲ့တိုင်းအသီးသီးမှာရှစ်လေးလုံးမှာပါဝင်ခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေကျောင်းသားတွေလူငယ်မျိုးဆက်တွေနဲ့လူခွေရတက်ကြွလှုပ်ရှားသူတွေဘက်ကရှစ်လေးလုံး30ပြည့်ထိမ့်မှတ်ပွဲတွေကျင်းပမှာဖြစ်တယ်လို့ရှစ်လေးလုံးရဲတော်ဘုံအတွင်းမှာအသက်ပေးခဲ့ကြတဲ့ဒီမိုကရေစီရေလှုပ်ရှားသူတွေအတွက်စွန့်တို့အမျှဝေတဲ့အလှူဒါန်းပွဲတွေကိုလည်းကျင်းပကြမှာဖြစ်ပါတယ်ရှင်
။ရှစ်လေးလုံး30ပြည့်ခန်းနာကျင်းပဖို့ပြင်ဆင်နေတဲ့မြန်မာပြည်တွင်းကအခြေအနေအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့မှကျင်းပပြီးစီးသွားတဲ့ရှစ်လေးလုံးခန်းနာတွေအကြောင်းကိုမတ်စုမွန်ကဆက်သွယ်မေးမြန်းထားတာပါရှင်။အခုဆက်ပြီးတော့တနင်္ဂနွေညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။နှစ်တန်ကြာရက်ဆိုင်ထားခဲ့ရတဲ့ဒဝယ်ရည်နဲ့စီမံကိန်းနဲ့စီးပွားရေးဇုံတို့ကိုမကြာခင်မှာပြန်လည်စတင်နိုင်မှုပြင်ဆင်နေပါပြီ။ Italian Time ကုမ္ပဏီကစတင်ခဲ့တဲ့ဒီစီမံကိန်းကိုမြမ၊ထိုင်း၊ဂျပန်သုံးနိုင်ငံပူးတွဲအကျိုးတူစီမံကိန်းအဖြစ်နဲ့ပြန်လည်စတင်နိုင်ဖို့အစိုးရသုံးခုစလုံးကဝိုင်းဝန်းဆောင်ရွက်နေပြီးအခုနှစ်မကုန်ခင်မှာစတင်နိုင်မှာပါ။ဒီစီမံကိန်းစတင်နိုင်ရင်အတွက်ပြင်ဆင်မှုတွေရဲ့အခြေအနေဘယ်လိုရှိပါသလဲ။လုပ်ငန်းကောင်ထည်ဖော်ရမှာဘယ်လိုလိုအပ်ချက်တွေရှိနေပါသလဲ။ဒဝယ်ရင်နဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်အပိုင်း1အထူးစီစဉ်ကိုကိုဇော်ဝင်းလိုင်ကစီစဉ်တင်ဆက်ပေးထားပါတယ
်။ဒီမှာနဲ့ထိုင်းစုအရကြာဒဝယ်ရင်နဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်တိစောက်ဖို့2008ခုနှစ်မေလမှာ MOU နားလည်မှုစာချုပ်လာလက်မှတ်ရေးထိုးပြီးတဲ့နောက်ဒီစီမံကိန်းကိုတည်ဆောက်ဖို့ကွန်ထရက်ရခဲ့တဲ့ Italian Time Development IDP ကုမ္ပဏီကဥဆောင်ပြီး2012ခုနှစ်မှာစီမံကိန်းကိုစတင်အကောင့်ထည့်ဖော်ခဲ့တာပါ။ဒါပေမဲ့စီမံကိန်းစတင်ပြီးတနည်းလောက်အကြာမှာတော့ဒေသခံတွေရဲ့ကန့်ကွက်မှုတွေစီမံကိန်းအတွင်းအကျုံးဝင်နေတဲ့လေပိုင်ရှင်တွေကိုရောချေးပေးရတဲ့ငွေပမာဏအမေရိကန်ဒေါ်လာ33တန်းရှိခဲ့ပြီးထင်ထားတာနဲ့များလွန်းနေတာတွေအပြင်မျှော်လင့်ထားသလောက်ငွေပင်ငွေရင်းအများအပြားနဲ့ရင်းနှီးမြှုပ်နှံမဲ့သူရှိမလာတာတွေကြောင့်2013ခုနှစ်မှာရပ်ဆိုင်ထားခဲ့ရပါတယ်။တကယ်လို့စီမံကိန်းပစ္စည်းပီလုပ်ငန်းတွေစတင်နိုင်ရင်တော့ဒီတဝယ်ရင်းနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်တို့ဟာအရှိတောင်အာရှတိုက်အတွင်းအကြီးဆုံးစီမံကိန်းကြီးဖြစ်လာမှာပါ။ဒါကြောင့်လည်းရပ်ဆိုင်ထားခဲ့ရတာ9နှစ်လောက်ကြာလာပြီဖြစ်ပေမဲ့ဒီစီမံကိန်းကိုပြန်ဆနိုင်ဖို့မြန်မာ၊ထိုင်းနဲ့ဂျပန်အစိုးရတို့ကကြိုးပမ်းခဲ့ကြတာမှာဂျပန်နိုင်ငံရဲ့အကူအညီနဲ့2018ခုနှစ်မကုန်ခင်မှာပြန်ဆနိုင်တော့မှာဖြစ်ကြောင်းတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဒေါ်လေးလေမော်ကပြောပါတယ
်ဟုတ်ပါတယ်အရင်ရခင်ဆိုးရနေရသူတို့စာချုပ်တွေအများကြီးချုပ်ဆိုခဲ့ပါတယ်ကျွန်မသိရတဲ့လောက်စာချုပ်10ခုလောက်ကြီးကြီးမားမားရှိပါတယ် ITT အခု Italian Time Company နဲ့ Initial Phase ဆိုခေါ်တယ် Phase 1ပေါ့ Phase 1ကအေက9000ကျော်ကိုအဲဒီ Italian Time နဲ့သူတို့စာချုပ်ချုပ်ခဲ့ပြီးဖြစ်ပါတယ်အဒီအတွက်ကြောင့် Italian Time ကအဲဆောင်ရွက်နိုင်သည်ဖြစ်စေမဆောင်ရွက်နိုင်သည်ဖြစ်စေသူတို့ရဲ့အဲသူတို့စာချုပ်ချုပ်ခဲ့တဲ့ area ကိုတော့ကျွန်တော်တို့ကထားပခဲ့ရမှာဖြစ်ပါတယ်အဲဒုတိယ phase အနေနဲ့ second phase ပေါ့သူတို့စာချုပ်ရဆို full phase ဆိုခေါ်ပါတယ် full phase ကိုဘာတွေနဲ့အဲသူတို့စာချုပ်ချုပ်ခဲ့လဲဆိုတော့ကျွန်တော်တို့ဆိုရရယ်မြန်မာဆိုရရယ်ထိုင်းဆိုရရယ် Japan ဆိုရရဲ့သူစာချုပ်ချုပ်ဆိုခဲ့တာပါအဲ့ဒီစာချုပ်ပါစီမင်းစည်းကမ်းနေတိုင်းကျမတို့ full face ကိုစတင်ပြီးဆောင်ရွက်ဖို့အတွက်ဂျပန်ချက်ကဖွဲ့ရ master plan ဆွဲနေပါတယ်အခုကျမတို့ဒီ2018 June လာဆိုလို့ရှိရင်သူတို့ရဲ့ master plan အပြီးတက်ပါပြီအဲကျမတို့ဂျာဖြတ်စီရင်ခန်းစာဆိုပြီးတော့ပြီးခဲ့တဲ့နှစ်2019 December မှာတခါကျမတို့ရှင်းပြခဲ့ပါတယ်
တဝဲဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ဒီရေနဲ့စီမံကိန်းဟာအင်မတန်အရေးပါကြောင်းကိုလည်းဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်ကပြောပါတယ်
ကျွန်တော်တို့ဒဝဲဒေသစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီရင်းနှီးစိတ်ကမ်းကအဓိကခန့်ကဏ္ဍကနေပါဝင်နေပါတယ်။ကိုကြီးတည်တဲ့အတိုင်းပဲဒါ Southeast Corridor လို့ခေါ်တဲ့ချစ်တောင်အားချရဲ့တကယ်ခီးသွားလမ်းမကြီးပေါ်မှာရှိတဲ့အတွက်ကြောင့်ဒီပို့ကြီးသားအောင်မြင်သွားလို့ရှိရင်ကျွန်တော်တို့ဒေသရဲ့စီးပွားရေးလည်းအဆမတန်ဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ
်။စီမံကိန်းအတွက်ပြည်ပြည်စုံနဲ့အစီရင်ခံစာကိုတော့အခုနှစ်ဇွန်လမှာထွက်လာမှာဖြစ်ပြီးမြန်မာထိုင်းနဲ့ဂျပန်အစိုးရတို့ဟာလည်းအစီရင်ခံစာမှာပါတဲ့လုပ်ငန်းစဉ်တွေအတိုင်းဆောင်ရွက်ကြမှာဖြစ်တယ်လို့ဆိုပါတယ်။ဒီနေ့စီမံကိန်းအကောင့်ထယ်ဖို့ရေးအတွက်စီမံအုပ်ချုပ်ရေးကော်မတီရှိထားပြီးလဲဖြစ်ပါတယ်။တနင်္သာရိုင်တန်းဒေသကြီးအစိုးရအနေနဲ့ကတော့ဒေသန္တရအစိုးရဖြစ်တာနဲ့အညီရေလျက်စစ်စတဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးရမှာဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်ကပြောပါတယ်။ဂျပန်နိုင်ငံကဂျိုက်ကာအနေနဲ့မူလကဒဝဲရင်နဲ့စိတ်ကမ်းအတွက်သာစီမံကိန်းရေးဆွဲပေးဖို့ရှိပေမဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တောင်းဆိုချက်ကြောင့်တနင်္သာရိုင်တန်းကမ်းမြောင်ဒေသတစ်ခုလုံးအတွက် Master Plan ကိုရေးဆွဲခန့်ခဲ့တယ်လို့တဝဲအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒုက္ခထာလည်းဖြစ်တနင်္သာရိုင်တိုင်းဒေသကြီးအစိုးရစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးလည်းဖြစ်တဲ့ဦးဖြိုးဝင်းထွန်းကပြောပါတယ်ယင်းနဲ့စီမံကိန်းနဲ့စီးပွားရေးဆောင်တို့ကရရှိလာမဲ့အကျိုးအမြတ်ကိုမြန်မာထိုင်းဂျပန်သုံးနိုင်ငံအချို့တို့အကျိုးခံစားခွင့်ရှိမှာဖြစ်တယ်လို့ပြောပါတယ်မူလကအမေရိကန်ဒေါ်လာ 8.6 ဘီလီယံအကုန်ကျခံတည်ဆောက်ဖို့စီစဉ်ထားတဲ့ဒီစီမံကိန်းကြီးတစ်ခုလုံးရုတ်တရက်ရပ်တန့်သွားကြတာဟာအပြင်ကကြည့်နေသူတွေအတွက်တော့အံ့အားသင့်စရာပါဒီစီမံကိန်းရပ်တန့်သွားတဲ့အကြောင်းရင်းတွေမှာအီတာလီယန်ထိုင်းကုမ္ပဏီဘက်ကရောမြန်မာအစိုးရဘက်ကပါအားနည်းချက်တွေရှိခဲ့တဲ့အကြောင်းဝန်ကြီးဦးဖြိုးဝင်းထွန်းကရှင်းပြပါတယ်
ဟိုတကယ်ကိုရိုင်းသူကရေရှည်စီမံကိန်းလုပ်ရမယ့်အပိုင်းဟိုဇုံကြီးတစ်ခုဖြစ်တယ်ဟိုအေကာကိုရိုင်းဟိုသူကအကြီးပေါ့နော်4000 8000ဆိုတဲ့အေကာကတော်လေးကိုကြီးပါတယ်8000အောင်ရှာမလောက်အကြီးဆုံးလို့ပြောလို့ရပါတယ်ဒီရင်းနဲ့စက္ကန့်အဲဒါမှမဟုတ်အီတာလီယန်ထိုင်းကလည်းသူ့ရဲ့ဘတ်ဂျက်သုံးဆွဲနိုင်မှုအတိုင်းတောင်းတယ်သူကဟိုဆောင်ရွက်လည်းရှိတဲ့အတွက်သူ့ကိုလည်းပဲဟိုရတနာပုံစံမျိုးမဟုတ်ပဲနဲ့ခုနကပြောလို့ initial phase ကိုသူဆက်လုပ်ခိုင်းမှာကျွန်တော်တို့ဒီကြံတဲ့ပိုင်းကိုကြတော့ကျွန်တော်တို့ဒီသုံးနိုင်ငံပေါ့
စီမံကိန်းပြန်စနိုင်ရေးအတွက်အဓိကအရေးပါဆုံးအချက်ဟာအခြေခံအစအုံပိုင်းလိုအပ်ချက်တွေဖြစ်ပါလေ
Italian ထိုင်းကတော့ ready ဖြစ်နေပြီလားဆိုတဲ့သဘောကတော့လက်ရှိကတော့သူကလည်းပဲကျွန်တော်ခုနကပြောတဲ့ infra ပေါ့ဟိုသူဘယ်လိုပဲဆောင်ရွက်ဆောင်ရွက်ကျွန်တော်တို့ဒီ infra ပိုင်း on နေသေးတော့သူလည်းပဲစိတ်အောင်လုံးတွေဖိတ်ခေါ်လို့ရှိရင်တော့လာမှာမဟုတ်ပါဘူးဘာလို့လဲကျွန်တော် infra ပိုင်းအဓိကဒီပါဒီဇိုရဲ့ပြဿနာ infra ပါအခြေခံစောင့်အောင်မရှိတဲ့အတွက်ဟိုရင်းနှီးမြှုပ်နှံမဲ့လူကဘယ်လိုပဲကောင်းကောင်းလာဖို့အခြေအနေနည်းတာပေါ့နော်မလာတာပါလမ်းတစ်ခုပြင်ဆင်ရမယ်နောက်တစ်ချက်ကကျွန်တော်တို့ဟိုရေးတည်ဆောင်ဖြစ်တဲ့လျက်ဆက်ပေါ့လျက်ဆက်ရလဲပဲကျွန်တော်တို့ဒီဟိုပြည်တော်စုကနေပြီးတော့ grade ကိုကျွန်တော်တို့ဒဝဲအထိကိုဟိုဒဝဲအဲကံပေါက်ကနေပြီးတော့ကျွန်တော်တို့ဒီဟိုပါပေါ့ဘန်နဲ့ပေါ့ဘန်နဲ့ LNG နဲ့ကျွန်တော်တို့မီဂါဝါ1230ပေါ့အဲ့ဒါပေးဖို့အစီအစဉ်တွေဆွဲနေပါတယ်အဲတိုတယ်နဲ့ကျွန်တော်တို့စီမင်းနဲ့ပေါ့ဂျမစီမင်းနဲ့အဲ့ဒါဆိုရင်ကျွန်တော်နောက်နည်းနည်းခွဲလောက်ဆိုရင်ညွန်လင်းပါတယ်ဟို grid လည်းရောက်လာမယ်ကျွန်တော်တို့ဒီ TK ရင်းနှီးစက္ကန့် line လည်းပြီးပါလို့ရှိရင်ဒီအခြေခံစောင့်ဖြစ်တဲ့ဒီနှစ်ခုပြည့်စုံသွားရင်တော့ကျွန်တော်တို့ဇုံရစဖို့ဆိုတာတော်တော်လေးလက်လက်ကောင်းပါတယ်ဟုတ်က
ဲ့စီမံကိန်းအတွက်အဓိကတော့ချက်ဖြစ်တဲ့လမ်းဖောက်တဲ့လုပ်ငန်းတွေပြည့်စုံဖို့အတွက်တင်မယ်နည်းနည်းခွဲလောက်ကြာနိုင်တယ်လို့ဆိုပါတယ်
ကျွန်တော်ခုနကပြောလို့ပေါ့ဒီလမ်းပေါ့လမ်းကတော့ကျွန်တော်တို့အခုစမယ်ဆိုရင်တော့လ30ကျမယ်ကျွန်တော်ဒီဟိုပါပေါ့ဒီဒီပြီးဖို့လ30ကျပါမယ်သူကလမ်းဦးချောင်းနဲ့ဟိုမြေသားလမ်းပဲပြီးထားပြီပြီးသားပါအဲအစင်းမြေနိုင်တော်ကတည်းကလမ်းလောက်မယ်ဆိုရင်ဟိုနည်းနည်းခွဲပေါ့နည်းနည်းခွဲကြမှာဖြစ်ပါတယ်ဟု
တ်ကဲ့ကျ
အဲသူကဟိုတခြားစုံတွေနဲ့မတူတဲ့ချက်ကတော့သီလဝါဆိုရင်ကျွန်တော်တို့ infra ပြည်စုံတဲ့နေရာနဲ့ဒီတယ်ရန်ကုန်ညနေမီးလည်းရှိတယ်လမ်းလည်းရှိတယ်အလုံးပြည်စုံတဲ့ဒေသကျွန်တော်ဒေသကြောင့်တီးချားနေရလို့ဖြစ်နေတယ
်တရားအစ်စ်တွေပြန်လဲတိဆောက်တာနဲ့လမ်းဖောက်လို့ရေးလို့အတွက်အကုန်ကြစေးကိုတော့ပြည်တော်စုအစိုးရနဲ့တိုင်းဒေသကြီးအစိုးရတို့ကဇာတူအကုန်ကြခံကြတာဖြစ်ပါတယ်စစ်မှုဆောင်လက်ပတ်နိုင်ရေးအတွက်အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့လျက်စင်မြေရရှိရေးကိုလည်းတိုင်းဒေသကြီးအစိုးရကအခုချိန်မှာစီစဉ်ဆောင်ရွက်နေပြီဖြစ်ကြောင်းဝန်ကြီးဦးဖြိုးဝင်းထွန်းကပြောပါတယ်ဒီစီမံကိန်းစတင်လှုပ်ဆောင်ဖို့ကန်ထရက်ရခဲ့တဲ့အီတလီယန်ထိုင်းကုမ္ပဏီကစီမံကိန်းအင်ဂျင်နီယာလည်းဖြစ်စီမံကိန်းစတဲ့အချိန်ကစလို့မြန်မာနိုင်ငံမှာတောက်လျှောက်နေလာခဲ့သူလည်းဖြစ်တဲ့ထက်နိုင်ငံသားမစ္စတာအာနန်းကတော့သူတို့ကုမ္ပဏီအနေနဲ့ မြန်မာထိုင်းနဲ့ဂျပန်အစိုးရတို့နီးတူစီမံကိန်းပြန်ဆလိုကြောင်းဒါပေမဲ့ဘယ်အချိန်မှပြန်ဆနိုင်မယ်ဆိုတာကတော့ဂျိုက်ကာကလာမဲ့သတင်းအချက်အလက်တွေအပေါ်မှာသာမူတည်နေကြောင်း VOA ကိုပြောပြခဲ့ပါတယ် Full face call second face ဖြစ်တဲ့ဒီစီမံကိန်းတစ်ခုလုံးရဲ့ဂျာနယ်အစိတ်ပိုင်းတွေကိုအပြည့်အဝအကောင့်ထဲပေါ်ပေးမဲ့အဆင့်ဆိုပြီးနှစ်ပိုင်းခွဲထားပါတယ်။စက်ရုံအလို့ရုံတွေအသေးစားနဲ့အလတ်စားတပိုင်းတနိုင်စီးပွားရေးလုပ်ငန်းတွေပါဝင်မဲ့ဇုံအလိုက်ခွဲထားတဲ့ကနဦးအဆင့်ကိုအီတလီယန်ထိုင်းကုမ္ပဏီကတာဝန်ယူတည်ဆောက်ရမှာဖြစ်ပြီးဂျာအစိတ်အပိုင်းတွေကိုတော့မြန်မာထိုင်းနဲ့ဂျပန်အစိုးရတို့ကတာဝန်ယူအကောင့်ထဲပေါ်ကြမှာဖြစ်ပါတယ်။ကနဦးအဆင့်ကို2018ခုနှစ်မှာအပြည့်လှုပ်ဆောင်ဖို့သဘောတူထားကြတာဖြစ်ပေမဲ့လည်းစီမံကိန်းတစ်ခုလုံး2023ခုနှစ်မှာရပ်တန့်သွားခဲ့တာကြောင့်စက်ရုံအလုပ်ရုံတွေအလုပ်သမားတွေနဲ့စီကားနေမဲ့အစားစောက်လက်စတန်းလန်းအဆောက်အုံတွေတပိုင်းတစပြက်စီးယိုယွင်းနေတဲ့အဆောက်အုံတွေနဲ့အဆောင်ချထားတဲ့လူတဦးနှစ်ဦးသာရှိနေကြပါတယ်။ရင်းနဲ့စိတ်ကန်းနဲ့စက်မှုဇုံတို့အတွက်သတ်မှတ်ထားတဲ့မြေနေရာဟာဧက 48,000 လောက်ရှိနေတာအပြင်မူလကတည်းကအခြေခံအဆောက်အုံကောင်းကောင်းမွန်မွန်ရှိတဲ့ဒေသမဟုတ်တာတွေကြောင့်မိုးရသည်မဟုတ်တဲ့အချိန်မှတောင်းတွာလာရေးအတွက်အခက်အခဲရှိနေပြီးမိုးရင်းကာလမှာတော့တွာလာလို့မရနိုင်လောက်အောင်ခက်ခဲကြောင်းလဲဒေသခံတွေကပြောပါတယ်လက်ရှိရှိနေတဲ့အခြေခံအဆောက်အုံပိုင်းဆိုင်ရာအခက်အခဲတွေကိုဖြေရှင်းပေးပြီးရထားတဲ့အတိုင်းသာဒဝေရည်နဲ့စီမံကိန်းကိုအကောင့်ထဲပေါ်လဲပတ်နိုင်မယ်ဆိုရင်ဒါဟာအရှိတောင်အရှတိုက်မှာအကြီးဆုံးစီးပွားရေးဇုံတစ်ခုဖြစ်လာမှာပါဒါကြောင့်လဲဒီရည်နဲ့စီမံကိန်းပေါ်ဒေသခံအတော်များများကလည်းအလို့အကန့်အခွင့်လန်းနေပေါ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့အားထားယူနေမှာကပဲဒေတာရင်းနိုင်ငံတွေနဲ့ဥရောပတိုက်ကနိုင်ငံတွေအထိစိတ်ဝင်စားမှုခံရပါတယ်။ဒါပေမဲ့ယင်းနဲ့စီမံကိန်းနဲ့စီးပွားရေးဇုံတို့ရဲ့အောင်မြင်မှုဟာယင်းနှိမ့်ညွန့်မှုဘလောက်အထိရောက်လာမလဲဆိုတဲ့အပေါ်မှာအများကြီးမူတည်နေတာကြောင့်အောင်မြင်မယ်မအောင်မြင်ဘူးဆိုတဲ့ကိစ္စကတော့ဘယ်သူမှအတမပြောနိုင်သေးပါဘူး
။ဝင်လာတဲ့ဟိုအပေါ်မူတည်တာပေါ့။ investment ပေါ်မူတည်တာပေါ့။စဲလုံးတွေဝင်လာမယ်ခုနပြော infra လဲတစ်ခုခုပြည့်စုံလာမယ်ပထမဟိုကြွက်ကူးရေးပါပေါ့ဒီလမ်းပြီးသွားလို့ရှိရင်တော့ပထမဆုံးကန်စားမှာတော့ခီးသွွားလုပ်ငန်းပဲ
။ဟုတ်ကဲ
့။ခီးသွွားလုပ်ငန်းဒီခီးသွွားလုပ်ငန်းထဲမှာလုပ်ငန်းရှင်တွေကပါလာနိုင်တယ်ကျွန်တော်အဲ့လိုပဲမျှော်လင့်တယ
်
။အဲဘာလို့ဆိုတော့ကျွန်တော်နဲ့အနီးကပ်နေတဲ့ထိုင်းမှာဂျပန်လုပ်ငန်းရှင်တွေအများကြီးရှိတယ်။ဂျပန်လည်းတနေ့တည်းတိုင်းစိတ်ဝင်စားတယ်။စိတ်ဝင်စားတယ်ဆိုတော့ပထမချက်သဘောပေးရတယ်မရှိဘူး။ငွေလင်ကျုံးလုံးဝမရှိဘူး။နိုင်ငံလုံးမှာဒီတနေ့တည်းတိုင်းတစ်ခုပဲငွေလင်ကျုံးလွတ်တယ်။ပြီးတော့ကျွန်တော်လက်နက်ကပြီးခါမရှိဘူး။နောက်ခုဘာသာရေးပြီးခါလုံးဝမရှိဘူး။အဲ့အချက်တွေတော်တော်ပြည့်စုံတယ်ကျွန်တော်ငိမ့်ချမ်းတဲ့ဒေသပေါ့ကျွန်တော်ငိမ့်ချမ်းကြီးတော့ခံလည်းပဲပထမဆုံးလုံနိုင်တဲ့တိုင်းပေါ့အခုဆိုရင်ကျွန်တော် KNU ရောမွန်ပြည်သက်ရောကလက်မှတ်ထိုးပြီးသားဖြစ်တယ် NCA ပထမတော့ KNU တစ်ဖက်ထိုးတယ်အခုကျတော့မွန်ရောထိုးတယ်ဆိုတော့တနေ့ဆိုတိုင်းမှာရှိတဲ့နှစ်ဖက်လုံးကငိမ့်ချမ်းထိုးပြီးသားလည်းဖြစ်တယ်ခုနကပြောတဲ့သဘောပေးရတယ်မရှိဘူးဘာသာရေးပြည်ပခမရှိဘူးရှေ့လျရတဲ့ကန်ရိုင်းနိုင်ငံတွေရှိတယ်ပြီးတော့ခုနကပြောလို့တိုးတက်ပြီးသားနိုင်ငံတွေဖြစ်တဲ့ဒီထိုင်းတို့မလေးရှားတို့စင်ကာပူတို့နဲ့လည်းနှီးစုံတိုင်းပေါ့
ဒီရင်းနှီးစီမံကိန်းကိုပြန်လည်စတင်ဖို့စိတ်အားထက်သန်နေကြတဲ့မြန်မာအစိုးရတာဝန်ရှိသူတွေကတော့လိုအပ်တဲ့အခြေခံအဆောက်အုံတွေသာအစင်းနှင်းရှိနေမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေသူ့အလိုလိုရောက်လာကြမယ်လို့မျှော်လင့်နေကြပါတယ်။တဝယ်ရင်းနှီးစီမံကိန်းကိုမျှော်မှန်းထားတဲ့အတိုင်းအကောင့်ထဲပေါ်ပြီးလဲပတ်နိုင်မယ်ဆိုရင်တော့ဒေသခံတွေအတွက်အလုပ်ကိုင်အခွင့်အလမ်းတွေပေါ်ထွက်လာမှာဖြစ်သလိုတနင်္သာရီတိုင်းဒေသကြီးရဲ့ဖွံ့ဖြိုးမှုအတွက်လည်းအကြီးမားဆုံးအထောက်အကူဖြစ်စေပြီးနိုင်ငံတော်အတွက်ပါအခွင့်အရေးရှိစေမှာဖြစ်ပါတယ်။ဒါပေမဲ့လည်းဆောင်ရွက်ပေါ်မှာရေးဆွဲထားတဲ့စီမံကိန်းတွေကိုတကယ်လက်တွေ့အကောင့်ထဲပေါ်တဲ့အခါလွှဲချော်တတ်တာတွေရှိတတ်တယ်လို့တစ်ဖက်မှာလည်းဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ထင်းထင်းရေးအဖွဲ့တွေရဲ့ဝေဖန်ကန့်ကွက်မှုတွေရှိနေပြန်တာကြောင့်တကယ်ပဲမျောလင့်ထားတယ်လို့ဖြစ်လာမလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ
်ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားတာပါရှင်ဒုတိယပိုင်းနိုင်ရွေးမှာတော့ပြည်ရင်းသတင်းသုံးသက်ချက်မြမပြည်မှပေးစာများကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA ရဲ့တနင်္ဂနွေညဘက်စီစဉ်တွေကိုည10နာရီအထိလိုင်းတူမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွန်ထူးခြားစံပြသတင်းများစီစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။တရားစီရင်ရေးပြဿနာဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားမှာပါ။မတ်အင်ဂျင်နိုင်ကအခုညီတင်ဆက်ပေးထားပါတယ်ရှင်။
ဒီကရက်ဇူလိုင်31ရက်နေ့ကနိုင်ငံတော်သမ္မတဦးဝင်းမြစ်ဟာတရားသူကြီးချုပ်ရှင့်နေချုပ်နဲ့အာဂရီလိုက်ဆာမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတို့ကိုတစ်ချိန်တည်းခေါ်ယူတွေ့ဆုံခဲ့ပါတယ်။အကြောင်းကတော့လူများမြင့်ဝဲမှာဝိုင်းဝန်းထိုးကျိတ်ကန့်ကြောက်ရိုက်နှက်တာခံရပြီးနောက်တည်ဆုံသွားတဲ့ဟာသသရုပ်ဆောင်အောင်ရဲထွေးအမှုမှာတရားခံလို့ဆွတ်ဆွဲခံထားရသူတွေကိုဆွဲချက်မတင်မီပြန်လွှတ်ပေးလိုက်တဲ့ခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥပဒေနဲ့အညီဖြစ်စေဖို့တကယ်လို့အဲ့ဒီကိစ္စမှာအာဂရီလိုက်ဆာမှုပြဿနာပါခဲ့ရင်အာဂရီလိုက်ဆာမှုတက်ဖြစ်ရေးဥပဒေနဲ့အညီအရေးယူဖို့လမ်းညွှန်မှုပေးခဲ့တာဖြစ်ပါတယ်။နောက်ဆက်တွဲအဖြစ်အမှုကြေးရုပ်သိမ်းတာနဲ့ပတ်သက်ပြီးရာဇဝတ်မှုပြင်ဆင်မှုဖွင့်ခဲ့တာကိုရန်ကုန်တိုင်းတရားလွှတ်တော်ကလက်ခံခဲ့သလိုအောင်ရဲထွေးအမှုမှာတရားခံလို့ဆွတ်ဆွဲခံရသူတွေကိုလွှတ်ပေးလိုက်တဲ့ကိစ္စမှာအာဂရီလိုက်ဆာမှုရှိနိုင်တယ်ဆိုပြီးလူမှုကွန်ရက်ဆက်မျက်နှာတွေနဲ့ပြည်သူတွေကြားပြောဆိုနေကြတဲ့ကိစ္စကိုအာဂရီလိုက်ဆာမှုတက်ဖြစ်ရေးကော်မရှင်ကလည်းကျော်စိုးသတင်းအဖြစ်သတ်မှတ်လိုက်ပါတယ်အဓိပ္ပာယ်ကတော့အောင်ရဲထွေးအမှုကတရားခံလို့ဆွတ်ဆွဲခံရသူတွေကိုလွှတ်ပေးလိုက်တဲ့ကိစ္စမှာအာဂရီလိုက်စာမှုရှိမရှိတရားဝင်စုံစမ်းစစ်ဆေးတော့မှလည်းဖြစ်ပါတယ်ဟာသာသရုပ်ဆောင်အောင်ရဲထွေးအမှုကိုအကြောင်းပြုပြီးနာမည်ပြက်နေတဲ့မြမတရားစီရင်ရေးကိုပြန်တက်မှတ်အောင်လုပ်နိုင်မလားဆိုတာကုဒ္ဒပဆွေးနွေးတင်ပြသွားပါမယ
်အောင်ရဲထွေးအမှုဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြီးခဲ့တဲ့2018နှစ်တစ်ကုညကတင်ကန်းကျွတ်မြို့နယ်သူဝနာကThe One Entertainment မှာလုပ်တဲ့ The Space Party ပွဲမှာဟာသတရုပ်ဆောင်အောင်ရဲထွေးနဲ့လူငယ်တို့ခိုက်ရန်ဖြစ်ပွားတယ်လို့ဆိုပါတယ်။အဲ့ဒီပါတီလူမြင်ကွင်းမှာအောင်ရဲထွေးကိုလူငယ်တို့ကဝိုင်းဝန်းထိုးကျိတ်ကန့်ကြောက်ရိုက်နှက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဆေးရုံကိုအပို့ဆေးရုံအရောက်တည်ဆုံသွားတဲ့အမှုဖြစ်ပါတယ်။အမှုဖြစ်ပွားပြီးတဲ့နောက်အခင်းဖြစ်ပွားရာမှာပါဝင်ခဲ့တဲ့လူငယ်3ယောက်ကိုသူတို့မိဘတွေကိုယ်တိုင်တက်ဆိုင်ရာရဲစခန်းကိုတွားရောက်အနှံအဖမ်းခံစေခဲ့ပါတယ်။အမှုကိုရန်ကုန်ရှေပိုင်းခရိုင်တရားရုံးကကြားနာပါတယ်။ဒီအတော်တွင်တရားလိုဖြစ်တဲ့အောင်ရဲထွေးရဲ့မိသားစုဝင်တွေကတရားရုံးကိုအမှုကြေအေးကြောင်းရှောက်ထားမှုရှိလာပါတယ်။ကြေအေးမှုနဲ့ပတ်သက်ပြီးခရိုင်ဥပဒေအရာရှိကတိုင်းဥပဒေအရာရှိချုပ်စီဆက်ပြီးတင်ပြခဲ့တယ်လို့ဆိုပါတယ်။ကြေအေးမှုနဲ့ပတ်သက်ပြီးခရိုင်ဥပဒေအရာရှိကတိုင်းဥပဒေအရာရှိချုပ်စီဆက်ပြီးတင်ပြခဲ့တယ်လို့သိရပါတယ်။ရန်ကုန်တိုင်းဥပဒေချုပ်ရဲ့မှတ်ချက်ရလာတော့မှအဲ့ဒီမှတ်ချက်နဲ့အတူခရိုင်ဥပဒေအရာရှိချုပ်ကရှောက်ထားခရိုင်တရားသူကြီးကရာဇဝတ်ကျင့်သုံးဥပဒေပုံမှ464ကကြီးအရာဆွဆွဲခံရသူ3ယောက်ကိုစွဲချက်မတင်မီလွှတ်ပေးလိုက်တာဖြစ်ပါတယ
်။အားလုံးသိကြပြီဖြစ်တဲ့အတိုင်းအဲ့လိုလွှတ်ပေးလိုက်ပြီးနောက်ဝေဖန်မှုအများကြီးထွက်ပေါ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ထင်ရှားတဲ့နာမည်ကြီးရှင်းနေတွေအားလုံးလိုလိုပြောကြဆိုကြဝေဖန်ကြတာကတော့လူတယောက်တည်စေတဲ့အထိဖြစ်သွားတဲ့အမှုတရားခံတွေကိုဆွဲချက်မတင်မီလွှတ်လိုက်တာမျိုးသူတို့အတွေ့အကြုံအရမကြားမသိခဲ့ဘူးဆိုတာပါပဲနောက်တော့အဲ့ဒီဝေဖန်မှုတွေနိုင်ငံတော်သမ္မတကိုယ်တိုင်ဝင်ရောက်လာပါတယ်သူကပြည်သူချင်းချင်းဖြစ်ကြတဲ့အမှုဖြစ်ပါစေလူသေးဆုံးတဲ့အထိဆိုရင်ခုလိုကြေးရတာမျိုးမဖြစ်ရဘူးတရားလိုဟာနိုင်ငံတော်အစိုးရကိုယ်တိုင်ဖြစ်တယ်အခုလိုဆုံးဖြတ်ချက်မျိုးသူတစ်သက်နဲ့တကူတခါမှမကြားခဲ့ဘူးလို့ဆိုပါတယ်ဒီလိုနီးနဲ့အဲ့ဒီအမှုကိုတိုင်းစစ်မှာပြန်စစ်ဆေးဖို့ဖြစ်လာအာဂရီလိုက်ဆာမှုတက်ဖြစ်ရေးဥပဒေနဲ့စုံစမ်းစစ်ဆေးဖို့အခြေအနေအထိရောက်လာတာပါဒီအခြေအနေအောက်မှာမြမတရားစီရင်ရေးစနစ်ကိုပြန်လည်လာဆန်းစစ်ကြည့်ဖို့တရားစီရင်ရေးစနစ်ရိုင်နေနေတယ်ဒါမှမဟုတ်ပြိုလဲနေပြီးအစရှိသဖြင့်ဘာကြောင့်ပြောဆိုနေကြတာလဲ အဲ့ဒါနဲ့ပတ်သက်လို့ဘယ်သူတွေမှတာဝန်ရှိတယ်လဲပြန်သုံးသပ်ဖို့အခြေအနေပေးလာတာဖြစ်ပါတယ်
ပြောရရင်မြမတရားစီရင်စနစ်ပြည့်စည်ရွရင်းနေတာနဲ့ပတ်သက်ပြီးလူအများစုကြီးဟာတရားသူကြီးတွေလောက်ကိုပဲအပြစ်မြင်နေကြတာများပါတယ်တရားသူကြီးတွေအကျင့်စာရိတ္တမကောင်းဘူးတရားသူကြီးတွေလက်စားတယ်ဆိုပြီးဆွဆွဲမှုတွေအတော်လေးများပါတယ်ဒါပေမဲ့တကယ်တကယ်လက်တွေ့ကြကြစဉ်းစားရင်ဘလောက်ပဲလွတ်လွတ်လပ်လပ်ရက်တည်တဲ့တရားသူကြီးဖြစ်ပါစေတရားရုံးရှေ့မှောက်ရောက်လာတဲ့အချက်လက်တပ်တွေထွက်ဆူချက်ဥပဒေပြဋ္ဌာန်းချက်တွေကမှဘာမှကြော်လွန်ပြီးဆုံးဖြတ်လို့ရတဲ့အနေအထားမရှိပါဘူးနောက်ပိုင်းအခုလိုခေတ်သစ်ထဲမှာဆိုတရားသူကြီးတယောက်မှတ်မှတ်မကန်အမိန့်ချလိုက်တဲ့ဆိုရင်သူ့ရဲ့စီရင်ချက်ကိုကြည့်ယုံနေတယ်မှတ်မှတ်မကန်လှုပ်ထားသလားမလှုပ်ထားဘူးလားမှန်းဆကြည့်နိုင်ပါတယ်ဒါပေမဲ့အများပြည်သူလွယ်လွယ်ကူကူမသိနိုင်တာကအမှုကိုတရားရုံးဆွဲတင်တဲ့ရဲတပ်ဖွဲ့လိုစာသုံးလုံးလိုမှုကင်းသတင်းတပ်ဖွဲ့လိုအစိုးရအရာရှိတွေလိုလူနဲ့အဖွဲ့အစည်းတွေကမှန်မှန်ကန်ကန်ပြည့်ပြည့်စုံစုံအားတက်သရောအမှုတွေကိုတင်ပြခဲ့သလားဆိုတာပါတရားဆွဲအဖွဲ့အစည်းတွေကမှန်မှန်ကန်ကန်မတင်ပြရင်ပြည့်ပြည့်စုံစုံမတင်ပြဘဲထိန်ချန်ထားရင်လက်ပေးလက်ယူလုပ်ပြီးတက်တက်ကြွကြွမတင်ပြရင်အဲ့ဒီအမှုတိဆောက်ပုံပြေဆုံးမှုရှိမှာမဟုတ်ပဲတရားသူကြီးကလည်းဘလို့မှမှန်မှန်ကန်ကန်စီရင်နိုင်မှာမဟုတ်ပါဘူးပြည်သူတွေနောက်ထပ်မသိသေးတဲ့ကိစ္စတစ်ခုကတော့မြို့နယ်ဥပဒေအရာရှိတွေ KI ဥပဒေအရာရှိတွေနဲ့ဥပဒေချုပ်တွေရဲ့အခမ်းကဏ္ဍပါတိုင်ကြားချက်တွေနဲ့ပတ်သက်ရင်တရားစွဲတင်နေမစွဲတင်ဘူးစွဲမယ်ဆိုရင်ဘဲပုံးမာတွေနဲ့စွဲတင်နေဘဲပုံးမာတွေမတက်တင်ဘူးစသဖြင့်နောက်ွယ်ကမှတ်ချက်ပေးကြိုးကင်နေကြသူတွေဟာအဲ့ဒီဥပဒေအရာရှိတွေပါအမှုကိုအမိန့်ချနိုင်တဲ့တရားသူကြီးအမှုတိဆောက်တဲ့ရဲတပ်ဖွဲ့လိုမျိုးပဲအဲ့ဒီဥပဒေအရာရှိတွေဥပဒေချုပ်တွေကလည်းတရားစီရင်ရေးမှအရေးပါတယ်လို့အာဂတိလိုက်စားတဲ့စဝန်းထဲမှာလည်းအရေးပါတဲ့အခန်းကဏ္ဍကပါဝင်နေကြသူတွေပါအခုအောင်ရဲထွေးကိုလွှတ်ပေးလိုက်တဲ့အမှုမှာအဲ့ဒီဥပဒေအရာရှိတွေဥပဒေချုပ်တွေရဲ့အခန်းကဏ္ဍကိုထင်ထင်ရှားရှားမြင်နေရပြီးမကြခင်ဒီထက်ပိုပြီးတွေ့မြင်လာရနိုင်ပါတယ
်လက်ရှိကာလတရားဥပဒေစိုးမိုးရေးစကလုံးကိုတွင်တွင်သုံးနေတာနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြစ်ပါဒါပေမဲ့တရားစီရင်စနစ်ကောင်းမွန်ဖို့ဆိုရင်တရားသူကြီးတွေတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရဲတပ်ဖွဲ့လိုမျိုးနဲ့ဥပဒေအရာရှိတွေမှန်မှန်ကန်ကန်နဲ့အာဂတိမလိုက်စားပဲအလုပ်လုပ်ကြဖို့လိုပါတယ်ဒီအတွက်တရားစီရင်တဲ့ပတ်သက်ပြီးတာဝန်ရှိသူတွေကတော့တမတော်အရာရှိကြီးတွေဖြစ်ခဲ့ကြတဲ့တရားသူကြီးချုပ်ဦးထွန်းနှုံးဦးရှင်းနေချုပ်ဦးထွန်းနှုံးဦးနဲ့ပြည်ထရေးဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေတို့ပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အပြီးမှာတော့မအေးသနာကျော်စီစဉ်တင်ဆက်နေကြမြမပြည်မပေးစာများခဏကိုနားဆင်နိုင်ပါပြီရှင်။
ပါပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့မေတ္တာတည်လက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်လို့ရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးပါမယ်နောက်ပိုင်းမှာသောရရှင်တွေအနေနဲ့အရရက်ကရင်ဖွင့်လာကြတာတွေကိုကြားရမှာဖြစ်ပါတယ်ရှင် American တော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရှင်တက်မြင့်ဆိုကတော့
အမေရိကန်တော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုအရင်နှစ်သက်ပါတယ်တတော်များကိုလည်းအမိကနားထောင်ပြပါတယ်ဖြစ်နိုင်ရင်တော့ EDN စာအုပ်လက်ဆောင်ရကြပါတယ်ကျေးဇူးတင်ပါတယ
်ဒီကိုတက်မြင့်ဆိုကို Andy Dawkins ဆိုဝင်ရန်ကုန်ရုံးမှာရောက်နေစဉ်တုန်းကပြန်ပြီးတော့အကြောင်းပြန်ထားတာရရှိမယ်ထင်ပါတယ်နော်ဘာလို့လဲဆိုရင်တော့ရန်ကုန်မှာနေတဲ့တော်ရှင်တွေအနေနဲ့ဒီ EDM စာအုပ်လက်ဆောင်ရခြင်းနဲ့ဆိုရင်တော့လိပ်စာပေးပို့လိုက်ပါသူတို့ဆက်သွယ်လာပြီးတော့ဒီ EDM သင်ခန်းစာစာအုပ်လက်ဆောင်ကိုရှင်းရင်ရှိတယ်လို့မျိုးပို့ပေးတာမျိုးဒါမှမဟုတ်လည်းခေါ်ပေးတာမျိုးလုပ်ပါလိမ့်မယ်နော်တော်ရှင်အာမလမ်ကတော့ VOE is like a morning newspaper for me တဲ့ VOE ကသူ့အတွက်မနက်ခင်းသတင်းစာတစ်စောင်လိုပါပဲလို့ပြောထားပါတယ်အခုလိုမျိုးတော်ရရှင်တွေကိုတရင်အစုံလင်းတင်ပြခွင့်ရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာပါတယ်နော်။ကိုကြီးဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ VOE အစီအစဉ်တွေခက်မြများလေးထုတ်လွှင့်ပေးပါတဲ့။တဖွဲ့သားလုံးကျမ်းမာပျော်ရွှင်ကြပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါကျမတို့ရေဒီယိုအစီအစဉ်တွေကိုဒီနေ့ကိုဓာတ်ရိုက်အစီအစဉ်သစ်ထုတ်လွှင့်မှု3ချိန်နောက်ပြီးတော့ပြန်လွှင့်အချိန်ချင်းနေနဲ့ထုတ်လွှင့်ပေးနေသလို VOE ရုံးမြင်တန်ကြားအစီအစဉ်ကို VOE ကနေပြီးဓာတ်ရိုက်ဒါမှမဟုတ် Facebook ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုလို့ရအောင်လို့ထုတ်လွှင့်ပေးနေပါတယ်ရှင်။ TVV နဲ့ Sky နဲ့ရုပ်သံ line တို့ကနေပြီးတော့လည်း VOA အစီအစဉ်တွေကိုနေ့စဉ်ပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။ရူရူအောင်ဆိုတဲ့သောရရှင်ကတော့ မနေ့၈နာရီခွဲကလွှင့်သွားတဲ့ဥကြောစင်သားနဲ့ဒေါက်တာအောင်ခင်ရဲ့ဆွေးနွေးကံဘယ်လိုရှားရမလဲမသိလို့ပြောပြပါရတယ်။ဟုတ်ကဲ့ပါ။ကျွန်မအဲ့ Facebook Messenger ပေါ်မှာလည်းအကြောင်းပြန်ထားပါရတယ်။ကျွန်မတို့ VOA မြန်မာအင်တာနက်စာမျက်နှာမှာသတင်းသုံးသပ်ချက်ဆိုတဲ့နေရာမှာအဲ့အစီအစဉ်ကိုတွားပြီးတော့နားဆင်နိုင်ပါတယ်။ Facebook ကနေပြီးတော့လည်းပြန်ပြီးတော့အစီအစဉ်တွေတင်ထားပေးကြရကြအောင်လို့ VOA မြန်မာပိုင်း Facebook စာမျက်နှာမှာအစီအစဉ်တွေရှားပြီးတွားပြီးတော့ပြန်နားဆင်နိုင်ပါတယ်နော်။အဲ့ဒါတော့ထုတ်လွှင့်သွားတဲ့နေရက်ကိုရောက်အောင်လို့နေရက်အလိုက်ပြန်ပြီးတော့တွားရတာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Air Site ဆိုတဲ့သောရရှင်ကတော့ထိုင်းမှာရောက်နေပြီးတော့ VOA အစီအစဉ်တွေကိုအစဉ်မြဲအားပေးနားဆင်နေစုဖြစ်ပါတယ်
။မင်္ဂလာပါ VOA ကျွန်တော်ကထိုင်းမှာရောက်နေတဲ့ရွှေပြောင်းအလုပ်သမားပါ။ VOA ကိုအမြဲတမ်းအားပေးနေပါတယ်။ဒီနေ့နားမထောင်ရရင်တခုခုလိုးနေသလိုပါပဲ။ VOA ပရိသတ်တယောက်အနေနဲ့ VOA ရဲ့အစီအစဉ်ဖြစ်တဲ့သူယုံကြည်ရာအစီအစဉ်မှာပါဝင်နေပါတယ်။ပြီးတော့မြမပြည်ကအလုပ်သမားဝန်ကြီးဌာနကိုထိုင်းနဲ့မလေးရှားမှာရောက်နေတဲ့မြန်မာပြည်သားတွေရဲ့အရေးအတွက်အလုပ်လဲလုပ်ပေးကြပါအောင်လို့တောင်းဆိုခြင်းပါတယ်။ VOA ဝိုင်းတော်သားများကျမ်းမာကြပါစေ
။ဟုတ်ကဲ့သူရကြီးရအစီအစဉ်မှာပါဝင်ခြင်းနဲ့ဆိုရင်တော့ဒီတော်ရရှင်စီကိုကျမတို့ဒီ VOA ကနေပြန်ပြီးတော့ဆက်သွယ်ရမယ်တယ်လီဖုန်းနံပါတ်လေးပေးပို့စေခြင်းပါတယ်နော်။တယ်လီဖုန်းနံပါတ်ရတော့မှအစီအစဉ်တင်ဆက်သူကဒီတော်ရရှင်ကိုတယ်လီဖုန်းဆက်ပြီးတော့ကျမတို့ဒီအစီအစဉ်အတွက်အတန်ဖန်ယူရမှာဖြစ်ပါတယ်။အခုလိုစိတ်ဝင်စားတဲ့အတွက်အထူးကျေးဇူးတင်ပါတယ်။တော်ရရှင်မင်းကျော်ဆိုတဲ့တော်ရရှင်ကတော့ VOA အနေနဲ့ဆွေးနွေးခန်းလေးတစ်ခုလုပ်ပေးပါဆိုပြီးတော့သူဆွေးနွေးစေခြင်းတဲ့အကြောင်းအရာကိုပြောလာပါတယ
် VOA အနေနဲ့ဆွေးနွေးခန်းလေးတစ်ခုလုပ်ပေးစေခြင်းပါတယ်အဲ့ဒါကတော့အိမ်နေမှာဖွင့်နေတဲ့ speaker တွေပါကျောင်းသားတွေနာမကျန်းဖြစ်နေသူတွေအရန်ဒုက္ခရောက်ရတဲ့ကိစ္စပါစင်ကြေပုံးရက်ွက်လို့အိမ်ချင်းနီးနေတော့ပိုဆိုးပါတယ်ကျောင်းသားတွေလည်းစာကျက်လို့မရအရန်ဒုက္ခရောက်ပါတယ်အစိုးရဘက်ကဘယ်လိုကင်တွယ်ပေးနိုင်မလဲဆိုတာသိခြင်းပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကိုမင်းကျော်ရေဒီအကြောင်းဒီလောက်စပီကာတွေကျေလွန်အောင်ကြည့်လို့ဒီရက်ရွာအတိုင်းဝိုင်းတွေအနောက်ရှေ့ဖြစ်ရပါတယ်ဆိုတဲ့အကြောင်းတွေကိုတော့မကြာခဏအင်တာဗျူးတွေနဲ့သတင်းတွေတင်ဆက်ပေးတာမျိုးလည်းလုပ်ဖူးပါတယ်နော်ဟိုးနှစ်တွေတုန်းကလည်းဆွေးနွေးခန်းတွေလုပ်ပေးဖူးပါတယ်ဟုတ်ကဲ့အခုတလောဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေတောင်းဆိုလာတယ်ဆိုတော့ကျွန်တော်တို့ဓာတ်ရိုက်လေးလိုင်းအစီအစဉ်မင်းမြန်ခန်းတွေဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းတွေတင်ဆက်ပေးတဲ့သူတွေကိုပြောပြပါမယ်ရှင်သောရရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်။လောင်ကစားဝိုင်းနေကြောင်းနောက်ပြီးတော့သက်ဆိုင်ရာဌာနတွေကအာဂရီလိုက်စားမှုတွေအကြောင်းနဲ့ပတ်သက်ပြီးတော့ရေးလာကြတာပါ။နိဗ္ဗာန်သားလေးဆိုတဲ့သောရရှင်ရဲ့စာကိုပထမဦးဆုံးဖော်ပြပေးပါမယ်။သူကတော့ဟင်းသရမှာဖြစ်နေတဲ့လောင်ကစားဝိုင်းနေပါဖြစ်လို့နှိမ့်နေရတာနဲ့မပြောက်ရတာလေဆိုတာသူသိပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။ကုညီပြရစေဆိုတဲ့စိုင်းပုံနဲ့ဟင်းသရကရဲတပ်ဖွဲ့တွေကတော့တခြားစီပါပဲ။ရဲဌာနကိုမသိလို့မေးပြရစေ။တလတခါအမှုမရှိရင်ရှာဖမ်းပေးရသလား။လမ်းကြီးဒီလိုပဲလှုပ်ရှားတောင်းဖမ်းကျင်တော့လိုက်ဖမ်းမရတော့ချင်းချောက်ဒီလိုပဲလှုပ်ရှားနေတာလားခင်ဗျာဘာလဲ SP အဖွဲ့ကပိုးတောင်ဆိုသေးနွားဆွဲလှဲဖမ်းပိုက်ဆံတောင်းပြန်လွတ် 2D 3D သမားတွေဆိုကော်မရှင်3000ဒိုင်း9000ပေါက်သေးတယ်ဗျာမပေးရင်ချင်းချောက်ဖမ်းမယ်ပြောသေးဖမ်းမယ်ဆိုအားလုံးဖမ်းပါရဲတွေကိုပြန်ပြီးအရေးယူစေချင်ပါတယ်ရဲတွေလက်စားပြီးနေသမျှလောင်းကစားကမပြောက်ပါဘူးခင်ဗျာ
တော်ရရှင်ကတော့မြို့နယ်လျှက်စစ်တာဝန်ခံရုံးဆိုပြီးတော့အဲရုံးရဲ့ဖုန်းနံပါတ်တွေကို screenshot ရိုက်ပြီးတော့ကျမတို့စီပို့လာတာပါတကုံမြို့တဲ့မြောက်ပိုင်းမြို့နယ်ထဲမှာရှိတဲ့ပြောင်စုလန်38ရက်ကွက်ကမြို့နယ်လျှက်စစ်တာဝန်ခံရုံးမှာတဲ့ဆက်လိုက်တိုင်းပေးထားတဲ့ဖုန်းနှလုံးစလုံးမအားပါဘူးတဲ့လမ်းထဲမှာကမီးတစ်ပိုင်းပဲလာပါတယ်ဒါကြောင့်မလို့လျှက်စစ်ရုံးကိုတိုင်ဖို့ဖုန်းဆက်တိုင်းမှာဖုန်းမကင်ပါဘူးဖုန်းမအားဘူးကြီးပဲဖြစ်နေပါတယ်ဆိုပြီးတော့အခုလိုသူ့ရဲ့ရင်ဖွင့်စာတူတူလေးရေးပို့လာတာပါရွှေဘုံမှာတော့တရားဥပဒေစိုးမိုးမှုမရှိပါဘူးမျိုးစုံဖြစ်ပျက်နေတာဒါတွေကိုမဖြေရှင်းရင်နောင်လာမယ့်ရွေးကောက်ပွဲမှာ NLD အတွက်မဲရော့ပြီလို့ပြောပြပါဆိုပြီးတော့သွားရှင်ရွှေဘုံမျိုးအတွက်စိုးရင်ကြီးနေသူတူဆိုပြီးတော့ရင်ဖွင့်စာ Messenger ကနေပြောပေးပို့လာပါတယ
်ရင်ဖွင့်စရာရှိပါတယ်ရမလားခင်ဗျာအကောင့်ကတော့အတူပါအစ်စ်အမှန်နဲ့ဆိုရင်အနေများလို့ပါရွှေဘုံမှာတရားဥပဒေစိုးမိုးမှုမရှိတော့ပါဘူးသစ်ခိုးမလားစိတ်တော့ခိုးပါရွှေဘုံမျိုးဝင်မြောင်းကြီးရွာအဝင်ကိတ်မှာနှစ်သိန်းပေးရင်အေးဆေးဖြတ်လို့ရပါတယ်ရန်ဖန်ရန်ကမှာတစ်ကားတွေမိပါတယ်အဲ့ဒါတွေကတခြားနေကမျိုးဝင်ကြီးပေးရမယ်ဆိုတာကိုမသိလို့အဖမ်းခံရတာပါမျိုးကန်ကြီးစိတ်တော့ခိုးမမိဘူးဗျတကယ်လို့မိခဲ့ရင်လည်းသက်ဆိုင်ရာရက်ကွက်ကူစေကနန်းအောက်ထက်ရက်ရွာအတွက်ကပီးတို့လူပြလိုက်ရင်အိုကေသွားပါတယ်သက်ဆိုင်ရာကတော့တန်ရကားရတာပေါ့ဗျာမလွှဲမချောင်သာမိခဲ့တဲ့တစ်တွေကလည်းဒီနေ့ယုံကြည်တဲ့ရောက်ညရောက်ရင်မျိုးကန်တစ်ဆက်တွေနဲ့ချိန်ပြီးကားတွေနဲ့တည်လိုက်ကြတာဗျာဟောနောက်နေ့ရောက်တော့ဖမ်းထားတဲ့တစ်တွေကချက်ချင်းတစ်ဆွေးပုံကြီးဖြစ်နေပြီဗျနောက်ထပ်ရှိပါသေးတယ်နှလုံးသုံးလုံးကိစ္စလက်ခွဲကအစကော်မရှင်စားအဆုံးလစဉ်ရဲကြီးပေးရတယ်အမေလာကောက်တဲ့ရဲက လက်ခံရရှိကြောင်းဖြတ်ပိုင်းမပေးဘူးတဲ့ဒိုင်ကြီးတွေလားမိဖို့ဝေလာဝေးဘယ်တော့မှမမိပါဘူးအဆိုးဆုံးကတော့အချီကြီးဒိုင်ပွဲကဏ္ဍပေါက်ခဲ့ရင်လေအဲ့တော့ပေါက်တဲ့လူကဘဲသွားတိုင်ရမလဲဗျာငက်ပြီလေအဲ့လိုလှုပ်ရှားတွေလည်းရှိပါတယ်ပညာရေးလားကေဂျီအတန်းမှကိုကျူရှင်ယူနေရပါတယ်ပြောတော့ဖြင့်ကျူရှင်တင်တဲ့ဆရာဆရာမအေးယူမယ်ဆိုအဲ့ဒါရွှေဘုံမှာမပါပါဘူးဗျပြောရအောင်မယ်အစိုးဆုံးကကျွန်တော်တငယ်ချင်းရဲ့အမေဆိုင်ကယ်တိုက်ခံရလို့စကမ်းမှာကြည်ရကြတော့နင့်နာချင်းငွေတသိန်းငွေရပါတယ်ရတဲ့ငွေကိုစကမ်းအောက်ထပ်မှာထားတဲ့ဆိုင်ကယ်2 box ထဲကိုသွားထားခဲ့တယ်ပြဿနာအားလုံးပြည်လဲသွားလို့ပြန်တော့ဆိုင်ကယ်2 box ကိုဖြန့်ကြည့်လိုက်တော့အယောရထားတဲ့ငွေတသိန်းငွေမရှိတော့ဘူးဗျာဘယ်လိုတိုင်တော့မလဲမိတော့မိပါတယ်ဖနက်ခိုးတဲ့သူကြက်တိုက်တဲ့သူစေးချတဲ့သူရောင်းတဲ့သူတော့မပါပါဘူးစကိုင်းတဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရဲ့ရွှေဘုံမျိုးကြီးဟာအမှန်တကယ်တရားဥပဒေစိုးမိုးရဲ့လားလို့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုမေးပြပါမသိတာလားမသိကြအောင်ဆောင်းတာလားလို့ဒါတွေကိုမဖြေရှင်းနိုင်ရင်တော့နောက်လာမယ့်ရွေးကောက်ပွဲမှာ NLD အတွက်မဲရော့ပြီလို့ပြောပြပါဗျာ
ဒါကတော့ရွှေဘုံမှာရှိတဲ့အဖက်ဖက်ကနေရော့ရဲနေတဲ့ကိစ္စရက်တွေကိုဖြေရှင်းပေးပါဆိုပြီးတော့ NLD အစိုးရစီကိုသူရင်ဖွင့်စာရေးပို့လာတာဖြစ်ပါတယ်ရှင်အခုကြံနေတဲ့သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုနောက်ဆုံးအနေနဲ့ဖော်ပြပေးချင်ပါတယ်။အုတ်ကာဆိုတဲ့သောရရှင်မှာသူကတော့ပညာရေးတက္ကသိုလ်မှာဒီဝန်ထမ်းတွေခံထားမှုနဲ့ပတ်သက်ပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်
။ VOA မြန်မာမှတဆင့်ရန်ကုန်ပညာရေးတက္ကသိုလ်၊စကိုင်းပညာရေးတက္ကသိုလ်အထက်မြန်မာပြည်အောက်မြန်မာပြည်မှာတက်တန်းကာလဆယ်လတက်ရောက်ခဲ့ရတဲ့ Multimedia အတတ်ပညာဘွဲ့လွန်အတတ်ပညာဆရာပြည့်တင်တန်း PGD MA ဇင်းဆရာဆရာမလောင်းတွေကိုယနေ့အချိန်ထိခန့်အပ်ခြင်းမရှိသေးပါဘူး။တင်နန်းကာလာအဖြစ်ခဏလေးပဲတက်ရတဲ့လုပ်ငန်းခွင်အကျိုးဆရာအတတ်တင်တွေကိုခန့်အပ်တာတွေ့ရပါတယ်ခင်ဗျကျွန်တော်တို့ကိုဘယ်အချိန်ခန့်မလဲဆိုတာစောင့်နေပါလေ
အရေးချင်းပြင်းမြင်အောင်တင်နန်းတွေတက်ပြီးတော့ဒီအလုံးမရသေးလို့စောင့်နေရပါတယ်ဆိုပြီးတော့ပညာရေးဌာနမှာအလုံးဝင်မှုစောင့်နေပါတယ်ဆိုတော့တင်နန်းသားတို့ဖြစ်တဲ့ကိုအုပ်ကစာရေးလာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတိချစ်သောရရှင်တွေကိုတချင်းတလေတပုံးနဲ့ဖြောပြပေးဖို့ရှိပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်သောရရှင်များရှင်ဗုဒ္ဓဟူးနေ့မှာကြားရမယ့်8ရက်8လ2018ခုနှစ်ကရှင်လေးလုံးအရေးတော်ပုံကြီးည30တင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်နော်အဲ့မှာအစိုးရစောင်းလိုင်းကဒီနေ့အတွက်ရည်စူးပြီးတော့တချင်းလေးတစ်ပုဒ်ရေးဆက်ပြီးတော့အင်တာနက်ပေါ်မှာတင်ပေးထားတာကိုမြန်မာနိုင်ငံကသောရရှင်တွေအားလုံးနားဆင်လို့ရအောင်ကျွန်မဒီမှာဝေမျှပေးချင်ပါတယ်။ရှစ်လေးလုံး30ဆိုပြီးတော့ခေါင်းစဉ်ထပ်ထားပါတယ်။သူရေးထားတဲ့အစားတို့လေးကိုလည်းပြောပြပေးပါမယ်။သူကရေရွေကြီးတဲ့နေရာကကြီးဒုက္ခမျိုးစုံကြုံတွေ့နေကြရတဲ့ဘဝတွေမြောင်များစွာမကြခင်မှာလဲရှစ်လေးလုံးအရေးတော်ပုံကည30ပြည့်တော့ပါမယ်။မေ့ပစ်ထားလို့မရတဲ့တမိုင်းဒီခိုက်တံကိုဒီတချင်းလေးနဲ့မှတ်တမ်းတင်ခဲ့ပြရစီတဲ့ခုနှစ်လပိုင်း31ရက်နေ့မှာဒီ post လေးကိုတင်ပြီးတော့သူ့ရဲ့တချင်းလေးကိုမျှဝေထားတာပါရှင် VOE ကနေပြီးတော့သောရရှင်လေးကိုပြန်ပြီးတော့မျှဝေလိုက်ပါရနော်နားဆင်ခံစားကြည့်ပါအောင်ရှင
်မိုးစမြာကမညာမတာသုံးဖြူရွာရိုင်းနေနေနေအင်္ဂလိပ်တစ်လုံးနေမှာစင်မပြေတာရိစာလောင်တာရိနာကျင်ဝမ်းနေတဲ့ညချာချိန်မလုံးမြောက်ဖို့ထွဲ့မျောလေးချက်ရှိလားမိတကြတဲ့မိရတဲ့လူတချို့တတိတရားရှိဖို့ပြန်မပြုံးပြတော့ပါမြေပြင်မောချိန်မတန်ရွှေလွင်သောဖူးလုံးလေးတွေတတိ
ဆောင်းလွင်ဒီဆိုထားတဲ့ရှင်လေးလုံးရေးတော်ပေါ်နှစ်30ပြည့်အမှတ်တရတချင်းလေးကိုတော်ရရှင်နေနဲ့ပြန်ပြီးဝင်းမြပေးလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွ ရင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ပြဖို့ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့တွားနာဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရစီနေအလုံးရှင်လန်းချမ်းမြေ့ကြပါစေ
88ကနေပေါင်း30ကြာတရေကောင်းများလေးကြွေလွင့်ငယ်ရရှာဒီရဆွေအမှန်လို့ရောင်မိန်စီအောင်ဖြောင်းဖြက်လို့တွေ့ကြ
မအေးတနာချော်ရဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်
ဒါရှင်များရှင်ရှလေးလုံးဒီမိုကရေစီအရေးတော်ပုံကြီးအပြီးနေဆက်ဒေသတွေကနေတစင်ပြည်ပနိုင်ငံတွေကိုရောက်သွားခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်တွင်းမှာရှိတဲ့အင်အားစုတွေကနေ့ချိန်ကြီးတကွဲတပြားစီဖြစ်နေကြဆဲပါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေထင်သလောက်ခရီးမရောက်ဖြစ်နေတဲ့အချိန်မှာတော့ပြည်တွင်းမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်ပရောက်နေကြသူတွေပူးပေါင်းလှုပ်ဆောင်မယ်ဆိုရင်ပို့ပြီးတော့အဆင်ပြေခရီးတွေမလားဒီအင်အားစုတွေဘာကြောင့်အခုချိန်ကြီးမပေါင်းစည်းနိုင်သေးတာလဲဆိုတော့တောတာရှင်ရဲ့အမြင်ကိုတော့အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ရုံးဖုန်းနံပါတ်က12392382555လေးဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေတဆင့်ပေးပို့လို့ရတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။
အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဗြိတိရှ်အမှုပညာရှင်တယောက်ဟာသိုးမွေးစားတွေနဲ့ဖန်တီးထားတဲ့လူသုံးကုန်ပစ္စည်းတွေစားစရာပုံတွေကိုစူပါမားကတ်ပုံစံခင်းချင်းပြသလိုက်ပါရယ်။ဆာဗီယားနိုင်ငံကမိကပ်အမှုပညာရှင်တယောက်ကတော့ခန္ဓာကိုယ်ကိုမိကပ်လိမ့်ချပြီးကိုပြောက်သွားတဲ့ပုံစံ၊သစ်သားရုပ်သေးပုံစံစတာတွေကိုဖန်တီးပြသနေပါရယ်။အခုလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ချန်နဲ့မိုက်တန်စင်တို့ကတင်ပြပေးထားပါတယ
်။ဗြိတိရှ်အမှုပညာရှင်လူစီစပယ်ရိုဟာသုံးမွေးစားရည်နဲ့ဖန်တီးထားတဲ့လူသုံးကုန်ပစ္စည်းတွေစားစရာတွေကိုစူပါမားကတ်ပုံစံခင်းချင်းပြသထားပါတယ်။ဒီလိုသုံးမွေးနဲ့ဖန်တီးထားတာတွေကစားစရာမဟုတ်ဘဲနဲ့စားစရာပုံစံလုပ်ထားတဲ့အမှုပညာပစ္စည်းတွေဖြစ်ကြပြီးတော့အမေရိကန်ပြည်အောင်စု Los Angeles မြို့လယ်က The Standard Hotel မှာကြာတာထားရလဲဖြစ်ပါတယ်။အဲ့ဒီမှာခင်းကျင်းပြတာရောင်းချတဲ့ပစ္စည်းတွေအကုန်လုံးကိုရောင်းချတော့မှာလဲဖြစ်ပါတယ်။အသီးရွက်တွေ၊အသားငါးတွေ၊
တန်ရှင်းပစ္စည်းတွေ DVD တွေအကုန်ရှိပြီးတော့အလိုလျောက်ငွေထုတ်ဆက် ATM ဆက်တွေပတ်စံရှင်းမဲ့နေရာတွေကိုလည်းတုံးဝဲစာရင်နဲ့ဖန်တီးထားတာပါ။လန်ဒန်နဲ့နယူးယောက်မြို့တို့မှာလည်းအလားတူခင်းကျင်းပြသခဲ့ပြီးတော့ဒါတွေအားလုံးကိုအမှုပညာရှင် Lucy Sparrow ကိုယ်တိုင်ဖန်တီးထားတာဖြစ်ပြီးတော့သူ့ရဲ့လက်မှတ်လည်းထိုးပေးထားမှာဖြစ်ပါတယ်။ဒီဆိုင်နာမည်ကို Sparrow Mart လို့ပေးထားပြီးတော့ဩဂတ်စကုန်အထိ Los Angeles မြို့မှာဖွင့်လှစ်ထားမှာလည်းဖြစ်ပါတယ်ရှင
်။တာဗီယာမိတ်ကအမှုပညာရှင်မာဂျာနာတီကာမီလိုစီဗစ်ဟာခနာကိုမိတ်ကပ်လိမ့်ချယ်ပြီးတော့ကိုပြောက်သွားတဲ့ပုံစံတစ်သားရုပ်သေးပုံစံမျိုးစတာတွေဖန်ပြီးပြနေပါတယ်။ကီကာရဲ့မိတ်ကပ်အစွမ်းကြောင့် YouTube Internet စာမျက်နှာမှာဗီဒီယိုတွေကိုကြည့်ရှုသူပေါင်း58တန်းကျော်ရှိသွားပြီဖြစ်ပါတယ်။သူ့ရဲ့နာမည်ကြီးပုံစံကတော့တစ်သားရုပ်သေးပုံစံဖြစ်ပြီးအဲ့ဒီပုံစံအတွက်2016ခုနှစ်မှာနိုင်ငံတကာဆုကိုလည်းရခဲ့တာဖြစ်ပါတယ်။သူဟာငယ်ငယ်လေးကတည်းကဆေးချယ်ရတာ၊ဗကြီးဆွဲရတာဝါသနာပါပေမဲ့စက္ကူပေါ်မှာဆွဲရတာမျိုးကိုကြိုက်တဲ့သူတော့မဟုတ်ပါဘူး။နိုင်ရန်တွေစပွဲကုံတွေအောက်မှာရေးချစ်တာတွေလှုပ်ခဲ့တာကြောင့်မိဘတွေနဲ့လည်းပြဿနာအနေငယ်ရှိခဲ့ပါဗါး။သူ့ရဲ့ဖန်တီးမှုတွေကိုတချို့တွေကခန္ဓာကိုယ်ဆေးချယ်တာလို့သတ်မှတ်ပြီးတချို့တွေကမျက်နှာဆေးချယ်တာ၊မိတ်ကပ်လိမ့်တာလို့သတ်မှတ်ပါဗါး။သူ့ရဲ့ဖန်တီးမှုတွေအတွက်နိုင်ရည်ပေါင်းများစွာအချိန်ယူရပြီးတော့အရေးပြားမျက်လှည့်ပြမှုလို့နာမည်ပေးထားပါဗါး။ဟောလိုအကောင့်ပေါလို့နာမည်ပေးထားတဲ့ဗီဒီယိုမှာတော့သူ့ရဲ့ခေါင်းပိုင်းဟာလယ်မင်းနေရာကစပြီးပျောက်သွားတဲ့ပုံစံမျိုးဖန်တီးခဲ့တာပါ။အဲ့ဒီဗီဒီယိုဟာချက်ချင်းပေါက်သွားခဲ့ပြီးကြည့်ရှုသူပေါင်း 3.8 တန်းကျော်ရှိခဲ့ပါတယ်။ဘလို့ပုံစံမျိုးကိုဖန်တီးရမလဲဆိုတာစဉ်းစားပြီးအုံနောက်၆ရတဲ့အတွက်ခေါင်းပျောက်သွားရင်ကောင်းမယ်လို့စဉ်းစားမိရကနေအခုလိုခေါင်းမရှိတဲ့ဗီဒီယိုကိုဖန်တီးပြခဲ့တာပါ။ဘဝရဲ့အစပိုင်းတွေမှာခက်ခဲခဲ့ပေမဲ့အခုလိုဗီဒီယိုတွေကြောင့်သူ့ရဲ့ဘဝကလုံးဝပြောင်းလဲသွားခဲ့ပါပြီ
။မိတ်ကပ်ပြောင်းသူနယူးယောက်မြို့ကအနုပညာရှင်တယောက်ကတော့လက်တဝါးစာလောက်ရှိတဲ့ပုံစံတူခွေးရုပ်အသေးလေးတွေကိုသုံးမွေးစာတွေနဲ့ဖန်တီးပေးနေပါတယ်။လင်ဒါဖာစီဟာအခုလိုခွေးရုပ်အသေးလေးတွေကိုဖန်တီးဖို့အတွက်အဲ့ဒီခွေးကိုရှူထောင်ပေါင်းစုံကနေရိုက်ထားတဲ့ဓာတ်ပုံတွေလိုအပ်တာပါ။အခုလိုဖန်တီးမှုအနုပညာကို2013ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ Australian သိုးထင်းခွေးတစ်ကောင်လိုဂျင်တာကနေပြီးတော့အစပြုခဲ့တာပါ။ဖာစီရဲ့ယောက်ျားကခွေးမွေးမွေးခြင်းတဲ့အတွက်ဩစတြေးလျသိုးထင်းခွေးတစ်ကောင်ပုံစံအယုတ်တစ်ခုသူ့ဘာသာသူဖန်တီးခဲ့တာပါ။အဲ့ဒီခွေးကိုအွန်လိုင်းဈေးရောင်းဆိုင် Etsy မှာတင်ရောင်းခဲ့ပြီးတော့လူကြိုက်များလာခဲ့တာပါ။ဒီခွေးရုပ်လေးတွေဟာလက်တဝါးစာလောက်ပဲရှိပြီးတော့တစ်ကောင်ကိုဒေါ်လာ400လောက်ကြာတင်ပါတယ်။အွန်လိုင်းမှာအယုတ်ကလည်းရောင်းကောင်းတဲ့အတွက်သူ့ရဲ့ပုံမှန်အလုပ်ကနေထွက်ပြီးတော့အခုကိုကုမ္ပဏီကုံထူထောင်ပြီးတော့အယုတ်ထိုးတဲ့အလုပ်ကိုအာရုံစိုက်နေပါတယ်။
ကိုငင်းငင်းနဲ့မိုက်အသံစင်ပါရှင်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပဲမို့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ဘုံထတ်ထားတဲ့အဝေးထင်း drone ယာဉ်တွေအပါအဝင်သူ့ကိုလှုပ်ကြံဖို့ကြံစည်မှုကနေလွတ်မြောက်လာကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြောဆိုပြီးဒီတိုက်ခိုက်မှုအတွက်အမေရိကန်ပြည်ထောင်စုနဲ့ကိုလံဘီယာနိုင်ငံအပေါ်မှာပြစ်တင်ပြောဆိုပါတယ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကတော့ဒီတိုက်ခိုက်မှုမှာအမေရိကန်ပါဝင်ပတ်သက်မှုမရှိဘူးလို့ Fox သတင်းဌာနနဲ့တွေ့ဆုံမိမြန်ကန်မှာညင်ပယ်ခဲ့ပါတယ်။မနေ့စနေနေ့နောက်မှရုပ်မြင်သံကြားကနေမင်ကွန်ပြောတာမှာတော့ဗင်နီဇွဲလားသမ္မတမာဒူရိုကလက်ဝဲဝါဒီဒီရဲ့ကြံစီမှုအဖြစ်ပြောဆိုပြီးအိန်းနီချင်းကိုလံဘီယာနိုင်ငံကိုအပြစ်ဖို့ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနေတိုတပ်ဖွဲ့ဝင်တွေနဲ့ဒေသခံတပ်ဖွဲ့ဝင်တွေပူးတွဲပြီးကင်းလှည့်နေတာကိုအသေးခံဘုံခွဲသမားတဦးကတိုက်ခိုက်ခဲ့တာကြောင့်နေတိုတပ်ဖွဲ့ဝင်3ဦးသေဆုံးခဲ့တယ်လို့အာဖဂန်မှာရှိတဲ့နေတိုအထောက်အကူပေးရေးအဖွဲ့ကဒီကနေ့ကြေညာပါတယ်။ဒါ့အပြင်အမေရိကန်တပ်ဖွဲ့ဝင်2ဦးနဲ့အာဖဂန်အမျိုးသားတပ်ကစစ်သား2ဦးလည်းဒီပေါက်ကွဲမှုအတွင်ဒဏ်ရာရခဲ့တယ်လို့နေတိုအထောက်အကူပေးရေးအဖွဲ့ကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သမ္မတကြီးမာစီယာဘန်နီကာလိုက်ပါလာတဲ့ကားမနေ့စနေနေ့ညနှောင်းပိုင်းမြို့တော်တက္ကသိုလ်မှာတိုက်ခိုက်ခံခဲ့ရပါတယ်။အခုညီပေးရဲ့အဖွဲ့အစည်းတစ်ခုကအကြည့်အကဲရဲ့နှုတ်ဆက်ညစာစားပွဲကအပြန်အခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်။သမ္မတကြီးလိုက်ပါလာတဲ့ကားကိုလက်နက်ကိုင်အမျိုးသားအဖွဲ့ကတိုက်ခိုက်ခဲ့တဲ့အကြောင်းဒီထဲကတချို့ကဆန်ကယ်ရီနဲ့ဖြစ်ပြီးသမ္မတကြီးနဲ့သူမရဲ့လုံခြုံရေးအဖွဲ့တို့ကတော့အဲ့ဒီနေရာကနေထိခိုက်မှုမရှိပဲထွက်ခွာလာနိုင်ခဲ့တယ်လို့အမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြပါရရှင်။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုအမတ်တငီထိုက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကအမတ်ဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 58တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.